Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American တိုင်းရဲ့2022ခုနှစ်ဧပြီလ23ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တုံမီတာ3040488တို့ကနေဖိုင်ယူနာဆင်နိုင်တယ်လို့ VOA ရဲ့ website ဆက်မင်နာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook ဆက်မင်နာကနေလည်းတိုက်ရိုက်ဖိုင်ယူနာဆင်နိုင်ပါတယ်။ကျမနောင်လာပါ။ဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။မြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဈေးကွက်စီးပွားရေးစနစ်မြင့်တင်ပေးဖို့လိုလားနေကြတဲ့သတင်းမှကြားဖို့ရှိတာကတော့
ဈေးကွက်စီးပွားရေးသဘောတရားအရပြောရရင်တော့ free market economy ပြောချင်တာဈေးကွက်သဘောတရားတိုင်းပဲဆုံးဖြတ်တာဈေးရန်ကြည့်နေဘူးမှမဝင်နိုင်ဝင်မှအယောင်မှဖြစ်တာအယောင်မှဖြစ်မှဈေးကွက်ဖြစ်တာ
လုပ်ငန်းရှင်တို့ရဲ့အမြင်မှရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်မလေးရှားလူဝင်မှုခင်းရဲခံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒီကိုရဲကဆက်ပြီးတော့ရှာဖွေနေတဲ့တဲ့နဲ့တာလီဘန်အုပ်ချုပ်မှုအောက်အာဖဂန်နစ္စတန်နိုင်ငံရဲ့လက်ရှိအခြေအနေတရုတ်အစိုးရကကမကထပြုထားတဲ့ Confucius ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာဌာနအကြောင်းစတဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍသုသာဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာအစီအစဉ်တွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးရထည့်တင်ရသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စုမင်းတို့ကပြောပြပေးပါအောင်ရှင်
။ရုရှားအနေနဲ့ယူကရိန်းရဲ့တောင်ပိုင်းနဲ့အရှေ့ပိုင်းနယ်တွေအကုန်လုံးကိုသိမ်းယူဖို့ရည်ရွယ်ချက်ရှိတယ်လို့ရုရှားရဲ့ဗဟိုစီရေးဒေသဒုတိယတပ်မှူးဗိုလ်ချုပ်ကြီးရူစတမ်မီနီခော့ဖ်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ရုရှားသိမ်းယူထားတဲ့ခရိုင်းမီးယားနဲ့ဆက်သွယ်မိဖို့ယူကရိန်းအရှေ့ဘက်ဒုံဘက်ဒေသတစ်ခုလုံးကိုသိမ်းယူဖို့နဲ့တောင်ပိုင်းတစ်ခုလုံးကိုသိမ်းပြီးအနောက်ဘက်ရုရှားသိမ်းပိုက်ထားတဲ့ခွတ်တက်ဒေသမိုလ်ဒိုဗာအထိအနောက်ဘက်ကိုရောက်နိုင်သမျှရောက်အောင်သိမ်းပိုက်ဖို့ရုရှားအစိုးရအနေနဲ့ရည်ရွယ်ချက်ရှိတယ်လို့ဗိုလ်ချုပ်ကြီးမီနီခော့ဖ်ကပြောဆိုတာကိုရုရှားအစိုးရပိုင်းသတင်းဌာနကဖော်ပြခဲ့ပါတယ်။ဒါကြောင့်အရင်ကထက်ပိုမိုပြင်းထန်တဲ့နောက်ထပ်ထိုးစစ်တွေလာနိုင်တယ်လို့သုံးသပ်ကြပါတယ်။အခုလိုရုရှားဗိုလ်ချုပ်ကြီးကပြောဆိုလိုက်တဲ့အပေါ်ယူကရိန်းဘက်ကတုံ့ပြန်ပြောဆိုရမှာတော့အရင်ကယူကရိန်းကိုတိုက်တာဟာယူကရိန်းနယ်မြေတွေကိုအမြဲတမ်းသိမ်းပိုက်ထားဖို့ရည်ရွယ်ချက်မရှိပါဘူးလို့ပြောဆိုခဲ့တာမမှန်ဘူးဆိုတာထင်ရှားတယ်လို့ပြောဆိုလိုက်ပါတယ်။ဒါအပြင်ရုရှားရဲ့ဒုတိယပိုင်းစစ်စင်ရေးဟာနာဇီတွေအပေါ်မှာအောင်မွဲခံဖို့ဆိုတာမဟုတ်တော့ဘူးပေါ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနက Twitter စာမျက်နှာမှာရေးသားဖော်ပြခဲ့ပါတယ်။ယူကရိန်းကိုစတင်ကျူးကျော်စဉ်ကယူကရိန်းနယ်မြေတွေကိုသိမ်းပိုက်ထားဖို့ရည်ရွယ်ချက်မရှိဘူးလို့သမ္မတပူတင်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်ဟာလာမယ့်အင်္ဂါနေ့ဧပြီလ26ရက်နေ့မှာရုရှားနိုင်ငံကိုသွားရောက်ပြီးယူကရိန်းစစ်ပွဲငြိမ်းချမ်းရေးအတွက်သမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောရေးဆိုခွင့်ရှိသူအီရီကာနီကိုကတောက်ကြနေမှာပြောဆိုခဲ့ပါတယ
်he hopes to talk about what can be done to bring peace to Ukraine urgently and you know the
ယူကရိန်းငြိမ်းချမ်းရေးအတွက်လှုံ့ဆော်ရမယ့်အရာတွေနဲ့ပတ်သက်ပြီးအတွင်းရေးမှူးချုပ်အနေနဲ့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်လို့ပြောရေးဆိုခွင့်ရှိသူကာနီကိုကပြောဆိုသွားတာပါအတွင်းရေးမှူးချုပ်ဟာရုရှားနိုင်ငံဂျာယေးဝန်ကြီးစာကေလက်ဘရော့နဲ့ဥစွာတွေ့ဆုံဆွေးနွေးမှာပါ။အဲ့ဒီနောက်ရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။တချိန်ထဲမှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံအနေနဲ့ယူကရိန်းဆိုရနဲ့ဆက်သွယ်ပြီးအတွင်းရေးမှူးချုပ်ရဲ့ယူကရိန်းခီးစဉ်ကိုစီစဉ်နေပါတယ်။ဒီရက်သက်တပတ်အစောပိုင်းကရုရှားသမ္မတနဲ့ရောယူကရိန်းသမ္မတနဲ့ပါအတွင်းရေးမှူးချုပ်နဲ့တွေ့ဆုံမှုကိစ္စအတွေ့နှစ်နိုင်ငံစလုံးရဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖွဲ့တွေကနေတဆင့်အတွင်းရေးမှူးချုပ်ကတီးခြားစီစာရေးသားပေးပို့ခဲ့ပါတယ်။ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနျူကလ িয়ার လက်နက်အသုံးပြုလာခဲ့မယ်ဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ဒုတိယနိုင်ငံသားဝင်ကြီးဝင်းဒီရှာမန်ကတောက်ကြနေမှာသတိပေးပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်တွေရဲ့အန္တရာယ်တွေရှိနေတဲ့အတွက်ယူကရိန်းနိုင်ငံတဲကိုအမေရိကန်တပ်တွေမစေလွတ်ခဲ့တာဆိုတဲ့ယူဆချက်ကိုမဟုတ်မမှန်ဘူးလို့လဲရှာမင်းက EU နိုင်ငံသားရေးနဲ့ကာကွယ်ရေးဆိုင်ရာ EEAS အကြီးအကဲစတီဖနိုဆန်နီနိုနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်တပ်တွေစေလွတ်တာထက်ယူကရိန်းကိုသူ့ဘာသာသူကာကွယ်နိုင်အောင်ထောက်ပံ့သင့်တယ်လို့အမေရိကန်အစိုးရအနေနဲ့ယုံကြည်တဲ့အတွက်ဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။သမ္မတပူတင်အနေနဲ့နျူကလ িয়ার လက်နက်အသုံးပြုလိမ့်မယ်လို့မမျှော်လင့်ပါဘူး။ဒါပေမဲ့သ တုံးဆွဲခဲ့မယ်ဆိုလို့ရှိရင်လည်းပြည်ထောင်နဲ့နောက်ဆက်တွဲတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပြီးကဘာကြီးဟာလည်းထူးထူးခြားခြားပြောင်းလဲသွားမှာသိကြပါတယ်လို့လည်းအမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်ဆိုရအနေနဲ့သမ္မတပူတင်ကိုထောက်ခံမှုနဲ့ရုရှားရဲ့ကျူးကျော်မှုနဲ့ပတ်သက်တဲ့ယက်တီချက်ကိုလည်းအမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးကသတိပေးလိုက်ပါတယ်။တရုတ်အနေနဲ့ရုရှားကိုရုပ်ဝတ္ထုပစ္စည်းတွေကူညီထောက်ပံ့မယ်ဆိုရင်အမေရိကန်နဲ့ EU အနေနဲ့ဘယ်လိုတုံ့ပြန်ဆောင်ရွက်မယ်ဆိုတာကိုအသေးစိတ်ပြောကြားထားပြီးသားဖြစ်တယ်လို့လည်းအမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဝင်းနီရှာမင်းကပြောဆိုခဲ့ပါတယ်။ရုရှားနဲ့ဂျပန်အကြားညှင်းပွားနေတဲ့ဂျပန်မြောက်ပိုင်းကျွန်းလေးကျွန်းကိုရုရှားကတရားမဝင်သိမ်းယူထားတာဖြစ်တယ်လို့တောက်ကြနေတော့ကထုတ်ပြန်တဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနနှစ်ပတ်လည်အစည်းအဝေးခန်းစာမှာပြင်းပြင်းထန်ထန်ရေးသားဖော်ပြလိုက်ပါတယ်။ဂျပန်ရဲ့မြောက်ပိုင်းနယ်နိမိတ်တွေဖြစ်တဲ့ကျွန်းစုတွေဟာဂျပန်ရဲ့အကျုပ်အကြာအာဏာအောက်မှာရှိတဲ့ဂျပန်ပိုင်ပိုင်တဲ့နယ်မြေတွေဖြစ်ပါတယ်။ဒါပေမဲ့ဒါတွေကိုအခုအခါရုရှားကတရားမဝင်သိမ်းပိုက်ထားပါတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီလိုပြင်းထန်တဲ့အသုံးအနှုန်းမျိုးကိုလွန်ခဲ့တဲ့2003ခုနှစ်ကတည်းကအသုံးပြုခဲ့ဘူးပါတယ်။ဒါပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းဒီကျွန်းတွေကိုအငင်းပွားနေတဲ့ကျွန်းတွေလို့သုံးနှုန်းပြီးပြောပြောင်းတဲ့ချင်းကပ်မှုနဲ့ပိုင်ဆိုင်မှုပြဿနာကိုရုရှားနဲ့ဖြေရှင်းဖို့ဂျပန်ကစူးစမ်းခဲ့ပါတယ်။ဒါပေမဲ့ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ဂျပန်ကရုရှားအပေါ်ပိတ်ဆို့ရေးယူမှုတွေချမှတ်ခဲ့တယ်လို့ရုရှားဘက်ကလည်းဒီကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်လို့ဆွေးနွေးတာတွေကိုရပ်ဆိုင်းခဲ့ပါတယ
်။အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 8433 5.51 kHz 5885 နဲ့ဖိုင်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA အမေရိကန်တံကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါချင်းပြည်နယ်မင်းတပ်မြို့နယ်နဲ့မတူပီမြို့နယ်ဘက်တွေမှာအေဘီလာဇမ်းပိုင်းကလေးကနေဒီကနေ့အထိစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းနေတာကြောင့်မတူပီမြို့နယ်လမ်းမကြီးတစ်လျှောက်ကျေးရွာဆေးရွာတဲ့မင်းကဒေသခံတွေထောင်ထဲချပြီးစစ်ဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်အထူးသဖြင့်ချင်းပြည်နယ်မင်းတပ်မြို့ကနေမတူပီမြို့နယ်ဘက်ကိုနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းနဲ့ချင်းကာကွယ်ရေး CDF တပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်စစ်ဘေးဒုက္ခသည်9000လောက်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတယ်လို့သူတို့ကိုအကူအညီပေးနေသူတယောက်ကပြောပါတယ
်တို့ဒီမင်းနဲ့မတူလမ်းကြားမှာသူက900လောက်ရှိရကွာနော်ဒီကြီးက1000ကျော်ရှိရအဲ့ဒီ1000ကိုဒီတော့တောင်းတဲ့ဆက်ပြေးနေရောပဲသူကစစ်ဘေးဆောင်ရတယ်ပေါ့ပြောမှဒီမတူဆလဝလမ်းခြေကြီးကိုဒီကြီးကရှိတော့အဲ့မှာလည်း900လောက်ရှိတယ်အဲ့ဒီ900ကဒီကြီးက3000လောက်ရှိရဒီကြီးကစစ်ဘေးဆောင်နေတယ်ပေါ့
ဧပြီလ10ရက်နေ့ကနေမနေ့က22ရက်နေ့အထိနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေအတွင်တယ်ဝေးကြီးရွာ၊တူရှိကြီးရွာ၊ဝလန်းပီကြီးရွာ၊ကလားကြီးရွာ၊ဝလန်းသေးစတဲ့ကြီးရွာတွေနဲ့မတူပီမင်းတပ်လမ်းပေါ်ကကြီးရွာသားတွေဟာအိုးအိမ်ဆုံးခွာပြီးတောတောင်တွေထဲတိမ်းရှောင်နေကြရပါတယ်။တရုတ်နိုင်ငံဆော်လမွန်ကျွန်းနိုင်ငံနဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုပြီးတဲ့နောက်မဟာဗျူဟာကျတဲ့အဲ့ဒီကျွန်းပေါ်မှာစစ်အခြေစိုက်စကန်တိဆောက်လာပါကမိမိတို့ကလည်းလက်တုံပြန်ဆောင်ရွက်မယ်လို့အမေရိကန်အစိုးရကမနေ့တောက်ကြနေ့ကသတိပေးလိုက်ပါတယ်။အဲ့ဒီစာချုပ်ဟာအမေရိကန်နဲ့မဟာမိတ်တွေအပေါ်ဒေသတွင်းလုံခြုံရေးဆိုင်ရာရိုက်ခတ်မှုတွေဖြစ်ပေါ်လာနိုင်စေတယ်လို့အမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့ကဆော်လမွန်ကျွန်းနိုင်ငံခေါင်းဆောင်တွေကိုပြောခဲ့ပါတယ်။တကယ်လို့သာအဲ့ဒီကျွန်းပေါ်မှာအမြဲတမ်းစစ်ပဲဆိုင်ရာအခြေစိုက်စကန်ထားရှိမယ်။ဩဇာလွှမ်းမိုးမှုလုံဆောင်မယ်။ဒါမှမဟုတ်စီးရီးတိဆောက်မှုလုံဆောင်မယ်ဆိုရင်မိမိတို့အမေရိကန်ပြည်ထောင်စုအနေနဲ့အလွန်အမင်းစိုးရိမ်ပြီးတော့တင့်တော်တဲ့တုံ့ပြန်မှုတွေကိုလုံဆောင်သွားမယ်လို့အင်ဂျီတော်ကပြောဆိုပါတယ်။အဲ့ဒီအတွက်အမေရိကန်အမျိုးသားလုံခြုံရေးကောင်စီ NSC ရဲ့ Indo-Pacific ဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးကတ်ကန်ဘဲနဲ့နိုင်ငံရေးဌာနကာကွယ်ရေးဌာနကအရာရှိတွေပါဝင်တဲ့ထိပ်တန်းအစစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာဆော်လမွန်ကျွန်းနိုင်ငံကိုတွားရောက်ပြီးဝင်းကြီးချုပ်မနက်စီဂူဂါဘဲအပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တွဲဆုံဆွေးနွေးခဲ့တယ်လို့အင်ဂျီတော်ကမနေ့တောက်ကြနေ့ကညညာချက်ထုတ်ပြန်ပါတယ်ဆော်လမွန်ဝင်းကြီးချုပ်ကသူတို့နဲ့တရုတ်သဘောတူညီချက်ထဲမှာဘယ်လိုစစ်အခြေစိုက်စခန်းထားရှိရေးမှမပါဝင်တဲ့အကြောင်းအမေရိကန်နဲ့မဟာမိတ်ဩစတြေးလျတို့ကိုအာမခံခဲ့တယ်လို့အင်ဂျီတော်ကထုတ်ပြန်ထားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလူနည်းစုရှိရိုက်မွတ်စလင်တွေကိုပိတ်မှတ်ထားဘုံတွေအဆက်မပြတ်ဖောက်ခွဲခဲ့တာဟာသူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်း ISIS စစ်သွေးကြွအဖွဲ့ကကြီးညာပါတယ်နိုင်ငံမြောက်ပိုင်းမဇာအီရှရစ်မြို့က ရှီးယိုက်မွတ်စလင်ဗလီအတွင်းမှာပြီးခဲ့တဲ့ကြာသပတေးနေ့ကဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးအနည်းဆုံးလူ12ဦးသေဆုံးကလူ40လောက်ဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီနေ့တနေ့ထဲမှာပဲမနေ့ပိုင်းကတခါကာဘူးမြို့တော်ရှိရှီးယိုက်မွတ်စလင်တွေနေထိုင်တဲ့ရပ်ကွက်ထဲကအမျိုးသားတွေပဲတင်ကြားခွင့်ရတဲ့စာတင်ကြောင်းအနီးမှာလမ်းဘေးတောင်ဘုံတလုံးပေါက်ကွဲခဲ့ပြီးကလေး2ဦးဒဏ်ရာရရှိခဲ့ပါတယ်။တချိန်ထဲမှာပဲနိုင်ငံမြောက်ပိုင်းကကွန်ဒူးစ်မြို့မှာတတိယမြောက်ဘုံပေါက်ကွဲခဲ့ပြီးတာလီဘန်အစိုးရရဲ့စစ်ပြင်စရာ12ဦးဒဏ်ရာရရှိခဲ့ပါတယ်။တာလီဘန်အဖွဲ့အာဏာရရှိခဲ့တဲ့မနစ်ဩဂုတ်လကစပြီးနိုင်ငံမြောက်ပိုင်းကိုရန်ဆန်ပြည်နယ်မှာအခြေစိုက်ထားတဲ့အိုက်ဆက်စစ်သွေးကြအဖွဲ့အာဖဂန်အဖွဲ့ကွဲ ISK ရဲ့တိုက်ခိုက်မှုတွေနဲ့ရင်ဆိုင်ရပါတယ်။ AB လ22ရက်နေ့ကကြာရောက်တဲ့မြေကဘာနေ့အပ်ဒေ့အထိမ်းအမှတ်အနေနဲ့နိုင်ငံရဲ့အကြီးဆုံးနဲ့ရှေ့အကြဆုံးသစ်ပင်တချို့ကိုအကာအကွယ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်တန်ကလက်မှတ်ထိုးပြီးအမိန့်စာထုတ်ပြန်လိုက်ပါတယ်။ဝါရှင်တန်ပြည်နယ်ကီးစင်အတွင်းသူ့အနေနဲ့လက်မှတ်ထိုးထုတ်ပြန်ခဲ့တဲ့အမိန့်အရသစ်တော်ဌာန၊မြေယာစီမံခန့်ခွဲရေးဌာနနဲ့အမျိုးသားဥယျာဉ်ဝန်ဆောင်မှုဌာနတို့အနေနဲ့တော်မီလောင်ကျွမ်းမှုနဲ့ရာသီဥတုပြောင်းလဲမှုတွေရဲ့ချိန်ချောက်မှုအန္တရာယ်တွေကနေအဲ့ဒီသစ်ပင်ကြီးတွေကိုအကာအကွယ်ပေးဖို့လှုံ့ဆော်ကြရမှာဖြစ်ပါတယ်။ဒီတစ်ပင်ကြီးတွေအနေနဲ့ကဘာကြီးပူနွေးလာမှုကိုဖြစ်စေတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ့တွေကိုအများအပြားစောက်ယူနိုင်တဲ့အတွက်ကြောင့်ရာသီဥတုပြောင်းလဲမှုကိုအကာအကွယ်ပေးနိုင်တဲ့မိဖက်တွေဖြစ်ကြပါတယ်။တစ်ပင်အမြင့်ကြီးတွေဖုံးလွှမ်းနေတဲ့ Redwood တစ်တောတွေကကဘာမှာကာဗွန်နိုင်အောက်ဆိုက်ဖန်လုံငိမ်ဓာတ်ငွေ့တွေကိုထိထိရောက်ရောက်စောက်ယူထားနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပေမဲ့မကြသေးခင်ကထောင်ထဲချတဲ့အပင်တွေပျက်စီးဆုံးရှုံးခဲ့ရပါတယ်။သမ္မတဂျိုးပိုင်တရဲ့အမိန့်အရဗဟုအစိုးရတစ်တော်မန်နေဂျာတွေဟာတစ်နှစ်အတွင်းနိုင်ငံအနှံ့ကအဲ့ဒီလိုတစ်ပင်ကြီးတွေကိုခွဲခြားသတ်မှတ်ရေးတွက်ပေးရမှာဖြစ်ပါတယ်။အဲ့ဒီလိုလှုပ်ဆောင်မှုတွေဟာမကြာခင်နှစ်တွေကမိုးခေါင်မှုတော်မီလောင်ကျွမ်းမှုနဲ့အပင်ယောဂါတွေကြောင့်ပျက်စီးပြုံးတိကုန်တဲ့တစ်တော်တွေကိုကာကွယ်စောင့်ရှောက်ရာရောက်စီပါတယ
်။ဒီကနေ့မနက်ဖက်နောက်ဆုံးရထိုက်တန်ရောက်သတင်းတွေကိုတော့ကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet samyana.bamis.voanews.com နဲ့ Facebook samyana ကနေလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့အုပ်ချုပ်နေတာကိုလာတဲ့ရောက်လာချိန်အလုတ်လက်မဲ့ဖြစ်ပြီးတော့ဆင်းရဲမွဲတေလာတာနဲ့ရှေ့အနာကအတွက်စိုးရိမ်မှုတွေရှိနေကြတဲ့ထောင်နဲ့ချီတဲ့အာဖဂန်ပြည်သူတွေလည်းတိုင်းပြည်ကိုဆက်ပြီးတော့စွန့်ခွာနေကြပါတယ်။အစ္စလမ်ဘာသာဝင်တို့ရဲ့ရမဒန်ဥပုပ်လာထဲမှာတော့မှရှိဘာကန်ဒေသဈေးတွေမှာကုန်စည်နှုန်းတွေမြင့်တက်နေတာပါ။ဒီအကြောင်း VOA သတင်းထောက်အဗ်ဒူအီကာသတင်းပေးပို့ထားတာကိုတော့ဆက်ပြီးတော့နားဆင်ပါရှင်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့အာဏာသိမ်းအုပ်ချုပ်လာတဲ့အချိန်ကလေးကအလုတ်လက်မဲ့နှုံနဲ့ဆေးရဲမွဲတင်မှုမြင့်တက်လာပါတယ်။တာမန်အာဖဂန်ပြည်သူတွေလည်းစီးပွားရေးကျက်တဲလာတဲ့အပေါ်ညှိတွားနေကြတာပါ။ရမဒန်ဥပုပ်လာထဲမှာတော့စားသောက်ကုန်စီစင်းနဲ့အခြားကုန်ပစ္စည်းတွေလည်းဈေးတက်လာပါတယ်။ကုန်စုံဆိုင်ဖွင့်ထားတဲ့နမတူလာကလည်းအဆက်ဆက်အရရာဈေးတက်လာလို့စီးပွားရေးလုပ်ငန်းတွေတိတ်အချင်းမပြေဘူးလို့ပြောပါတယ်။ဒေတာခန်တယောက်ဖြစ်တဲ့မော်ဗီဒင်ကလည်းအခုလိုပြောပါတယ
်။အလုတ်လက်မဲ့တွေတိုးလာရတဲ့အကြောင်းရင်းတစ်ခုကတော့အုပ်ချုပ်ရေးပိုင်းမှာအပြောင်းအလဲဖြစ်သွားလို့ပါ။ကျွန်တော်တို့လည်းနိုင်ငံသားတွေနဲ့အဆက်အသွယ်ပြတ်ကုန်ပါတယ
်။ယူကရိန်းအကြက်အတဲကြောင့်ရုရှားကနေကုန်အဝင်ရပ်သွားတဲ့အတွက်အာဖဂန်မှာကုန်စည်နှုန်းတွေတက်လာတာလို့လည်းတချို့ဒေတာခန်တွေကပြောပါတယ်။ယူကရိန်းရုရှားအရေးကြောင့်အာဖဂန်နစ္စတန်အပေါ်ကမ္ဘာအယုံဆိုင်မှုတွေမေးမြန်းသွားတယ်လို့လည်းဒေတာခန်တွေကယူဆကြတာပါ။အခြားဒေတာခန်တယောက်ဖြစ်တဲ့မိုဟာမက်နာဆင်ကအခုလိုပြောပါတယ
်။
အာဖဂန်နစ္စတန်ဟာဆင်းရဲတဲ့တိုင်းပြည်ပါ။ဘယ်မှာပဲဖြစ်ဖြစ်စစ်ပွဲဖြစ်ပြီးဆိုတာနဲ့ကျွန်တော်တို့ကုန်စည်နှုံတက်တာပါပဲ။တနေရာရာမှာတော့စစ်ပွဲဆိုတာဖြစ်နေတာပဲလို့သူတို့ကပြောတယ်ဗျ
။ရုရှားကကွန်ပစ္စည်းတွေလုံးဝမဝင်တော့ဘူးလို့လည်းအခြားဒေသခံတယောက်ကပြောပါတယ်။ဥဘက်ကစ္စတန်နိုင်ငံသာမက်စ်ပြည်နယ်တက္ကသိုလ်ကနေစစ်ပွဲရေးဘာသာရပ်နဲ့ပွဲရပြီးတော့လန်ဒန်မြို့မှာလက်ရှိနေထိုင်နေတဲ့အာဖဂန်စစ်ပွဲရေးပညာရှင်အတီကူလာမာတင်ကတော့ပြည်ရင်းပြည်ပအခြေအနေတွေကြောင့်အာဖဂန်မှာခက်ခဲတဲ့အခြေအနေတွေပေါက်ပေါက်လာရလို့သုံးသပ်ပါတယ
်။ Taliban Gurusa Falsan Zamiyad na tasarruf kelinki
Afghan တွေအုပ်ချုပ်မှုပုံစံကြောင့်ယာနဲ့ချီတဲ့ Afghan ကုန်တယ်တွေတိုင်းပြည်တွေကထွက်ကုန်ကြသလိုတချို့လည်းတခြားတိုင်းပြည်မှာသွားပြီးရင်းနှီးမြှုပ်နှံကြပါတယ်။နောက်ပြီး Afghan ရဲ့ဘဏ္ဍာငွေဒေါ်လာ9ဘီလီယံကိုလည်းအမေရိကန်အစိုးရကထိန်းချုပ်ထားပါတယ်။စက်ယုံတွေလည်းပိတ်ထားရပါတယ်။ရလကတော့ထောင်ထဲချီတဲ့လူတွေအလုတ်လက်မဲ့ဖြစ်ကုန်တာပါပဲ
American Tamara Joe Parangale, Afghanistan and yet Banangwe dollar, Connect Biliango, Afghanistan and Adega, Ludajin Sanamusaya, Lunganuma, Quechan Tongsabune, American and Gama, September Satya, Jump at Takamujang, they song here, Midazu Nego, Yoji people, Quimbure Tamara Mingo, Fajoy Lama, Lama Yito Cabare, Lashika Lamale, a little kind of quaint Lanune, Wingway Yalan with Maminajang, Town and Chile, Afghan Pidurele, Dime Tegani select Trapi Nijarapi Pare. ပြောအညမပိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မလေးရှားနိုင်ငံကယောက်တာပြည်နယ်ပီနန်မြို့ကယာယီလူဝင်မှုကြီးကြပ်ရေးဌာနထိန်းသိမ်းရေးခန်းကနေထွက်ပြေးသွားတဲ့ရိုဟင်ဂျာအယောက်တရာနီးပါးကိုပြန်မမိတည်တဲ့အတွက်မလေးရှားအစိုးရကဆက်လက်ရှာဖွေနေပါတယ်မလေးရှားနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယွန်း
ရာယီလူဝင်မှုကြီးကြပ်ရေးထိပ်သိမ်းစခန်းကရိုဟင်ဂျာအကျဉ်းသား900နှစ်ဆက်ရှိဦးဟာအေဒီလ27ရက်နေ့မနက်၄နာရီခွဲလောက်ကထွက်ပြေးသွားခဲ့တယ်ဆိုပြီးမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ထွက်ပြေးပြီးမကြခင်မှာပဲမလေးရှားအာဏာပိုင်တွေကလိုက်လံရှာဖွေခဲ့တာကြောင့်လူဦးရေ400ကျော်လောက်ကိုပြန်လည်ဖမ်းမိခဲ့ပါတယ်ဒါပေမဲ့အခုချိန်ထိထွက်ပြေးလွတ်မြောက ဒီဖွဲ့ချုပ်လူမြောက်နယ်မြေမလေးရှားရုံးတာဝန်ခံဦးစိုးထက်တင်းကအခုလိုပြောပြပါတယ်ဟုတ်ကဲ့အခုဖြစ်ပြီးွားတယ်ဒီကပ်နယ်ကဘာလို့ဒုက္ခတွေအလုံးဒုက္ခလိုက်ဆန်းတာပေါ့တော့အရောက်90လောက်ကတော့အပြင်မှာလွတ်ပြီးကျန်နေပြီးခဲ့မှာအရောက်90ကျော်လောက်ပေါ့နော်ကျန်နေပြီးခဲ့
ယူအန်ရုံးကိုဝင်နိုင်တဲ့ကျွန်တော်လမ်းပေါက်ပတ်ပတ်လေဒီမှာသူတို့ကဘလော့ကျက်တွေပေါ့နော်အင်မီဂရေးရှင်းဘလော့ကျက်တွေချလာပြီးတော့မှသူတို့ကရဲနဲ့အင်မီဂရေးရှင်းနဲ့အားလုံးဝိုင်းပြီးတော့မှသူကစိုက်ထိုက်တိုက်ချပြီးတော့ဖမ်းနေရပါဘူး။ဒီသေးစခန်းကနေထွက်ပြေးသွားတဲ့လူတွေကဒုက္ခတွေတွေဟာ UNHCR ကိုအကူအညီတောင်းခံနိုင်တယ်ဆိုပြီးမလေးရှားအစိုးရကယူဆပုံရတာကြောင့် UNHCR ရုံးနေရှိတယ်။ ရန်အစီအရုံးရဲ့အကာအကွယ်မမရရင်သူတို့လူအချင်းချင်းရက်စီကွယ်မှာသူတို့မှမရှိတော့တာဒီတော့ကြောင့်လို့သူတို့နောက်ဆုံးပန်းတိုင်ဒီကိုသွားမယ်ဆိုတာမလေးတို့ရအသိချာကြီးတာဒီမှာအဲ့ကြတော့သူတို့အဲ့နေရာမှာကြောင်းဆိုရင်လမ်းအဝင်ကနေဆိုမှစီးပြီးတော့ဖမ်းတဲ့တဘောမျိုးလောက်ပဲရပါတယ်လမ်းကြောင်းတွေကိုပိတ်ပြီးတော့မှခြာတာပြီးတော့မှအဲ့ဒီလမ်းမျိုးဝင်နေဆိုတော့ဟိုတော့ကျွန်တော်တို့ဒီကောင်တော့ဘယ
မလေးရှားနိုင်ငံပီနန်းမြို့နယ်မြောက်ပိုင်းစုံကိုင်းဗာတက်လူဝေမှုကြီးကြပ်ရေးယာယီထိသေးရေးစခန်းကနေတကားတွေနဲ့အတားအဆီးတွေကိုချိုးဖျက်ပြီးရိုဟင်ဂျာ928ဦးထွက်ပြေးခဲ့ရမှာအဲ့ဒီတဲကအမျိုးသား2ဦးအမျိုးသမီး2ဦးကလေး2ဦးတို့ဟာစခန်းနဲ့9မိုင်လောက်အကွာအဝေးပြေးကားလမ်းမကြီးတစ်ခုကိုဖျက်ဖို့ကြိုးစားရင်းအေဘီလ20ရက်နေ့မနေ့ကကားတိုက်ပြီးတော့တေဆုံးသွားခဲ့ပါတယ်။မလေးရှားနိုင်ငံကလူဝေမှုကြီးကြပ်ရေးဌာနမှဖြစ်ခဲ့တဲ့အကျဉ်းသားတွေထွက်ပြေးကြတဲ့ဖြစ်ရရောထွက်ပြေးရေးတေဆုံးရတဲ့ဖြစ်စဉ်ကြောင့်ထိတ်လန့်တုန်လှုပ်မိတယ်ဆိုပြီးမလေးရှားအခြေစား UNHCR ကလည်းအေဘီလ21ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဒီထိတ်သိရေးစခန်းထဲမှာရိုဟင်ဂျာ900တော်ရှိပြီးအများစုကမြန်မာနိုင်ငံကလာတဲ့သူတွေဖြစ်တယ်လို့လည်း UNHCR ကသတင်းထုတ်ပြန်ထားပါတယ်ရှင်။
မအေးမှာတင်ပြပို့သွားရပါရှင်။ VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို line to meter 24 kHz 3133ည line to meter 40 kHz 4133ည line to meter 53 kHz 5809နဲ့ line to meter 190 kHz 3905တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာစီးပွားရေးတင်ပြဆက်ရအောင်ပါ။မြန်မာသွင်းကုန်လုပ်ငန်းတွေအတွက်နိုင်ငံခြားငွေရောင်းပယ်ရမှာလူသုံးကုန်စားတောက်ကုန်နဲ့လျှက်စစ်ကဏ္ဍအတွက်စစ်ကောင်စီကနောက်ဆုံးဦးစားပေးအဖြစ်သတ်မှတ်တာကိုလုပ်ငန်းရှင်တွေစိုးရိမ်နေကြသလိုစျေးကွက်စီးပွားရေးကိုမြင့်တင်ပေးဖို့လည်းလှူလာနေကြပါတယ်။စစ်ကောင်စီတာဝန်ရှိသူတွေကတော့အခုလိုဦးစားပေးသတ်မှတ်ချက်တွေဟာလိုအပ်လို့သတ်မှတ်တာဖြစ်တယ်လို့စျေးကွက်စီးပွားရေးစနစ်မပြတ်အောင်လိုအပ်တဲ့အထင်အကွက်တွေလုပ်ပေးနေတယ်လို့တုံ့ပြန်ပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းမေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြထားပါတယ်။
ဟုတ်ကဲ့အခုလိုသွင်းကုန်ဦးစားပေးအတွက်သတ်မှတ်ပုံကိုရင်းနှီးညွှန်နယ်မှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်က
အဲ့ဒါတော့ကျွန်တော်တို့တိုင်းပြည်အတွက်အဓိကအရေးကြီးဆုံးလိုပါတဲ့အဓိကသွင်းကုန်မြေပေါ့သွင်းကုန်တွေနဲ့ပတ်သက်လာရင်ကျွန်တော်တို့ဦးစားပေးတာပေါ့နော်ကျွန်တော်တိုင်းပြည်မှာတကယ်ကိုပဲပြည်မနေလိုအပ်တဲ့အဆင့်ကျဒီကိုကျွန်တော်တို့ကဦးစားပေးမယ် တကယ် luxury လိုဟာမျိုးတွေပေါ့ဗျာတန်းပြီးတော့မရှိလဲဖြစ်တဲ့ဟာမျိုးတွေကြိုင်မှာကျွန်တော်ဥစားမပေးဘူးအဲ့ဒါကိုကျွန်တော်တို့က category ခွဲတာပါအဓိကကတော့ကြာစီဝိုင်းနဲ့ကုသရေးဝန်ကြီးဌာနအတွင်းကုန်ပြပေါ်မှာအခြေခံပြီးတော့သူတို့ခွဲတာပေါ့နော
်အခုလိုစီဝါကုသဝန်ကြီးဌာနရဲ့ဥစားပေးသတ်မှတ်အုပ်စု၅ခုထဲမှာနံပါတ်၁လေယာဉ်နဲ့မွေးမြူရေးနံပါတ်၂က73စီစား3စီနောက်နံပါတ်၃စေဝါနဲ့ပညာရေးနံပါတ်၄ကတော့စက်မှုကုန်ကျန်းစက်ဖို့ပစ္စည်းနောက်ဆုံးနံပါတ်၅မှာလူသုံးကုန်စားသုံးကုန်နဲ့လျှက်စစ်တို့ဖြစ်ပါတယ်ဦးစားပေးပိုင်းမှာမဖြစ်မနေလိုအပ်တာကလူတူချင်းအတွက်မတူနိုင်ပုံကိုလည်းအညီမဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တို့က
ဟိုတချို့အရာတော့ပိုင်းဆောင်ပြမတူဘူးဗျမီခရိုအီကိုနိုမစ်ဒီဝေးရကြည့်ရင်တော့အဆင်ရှင်နဲ့အဆင်ချေခွဲလိုက်ရင်ဥမာကိုတော့လေကြပစ္စည်းကုန်သွားရင်ဥမာကျွန်တော်ခေါင်းရွှေပြဟဲ့တယ်ရွှေတာသုံးတယ်တကယ်လို့ကျွန်တော်တကယ်တင်ရွှေတာကိုကုန်ရင်လိုက်ဝယ်ဟဲ့တယ်ရွှေတာပဲလိုက်ဝယ်တာပေါ့ဒါပေမဲ့လည်းနောက်ဆုံးဘာမှမရှိဘူးဆိုတော့သေးကြတယ်ကျွန်တော်ရွှေပါဆက်ပြတိုက်တင်လည်းတိုက်မှာပေါ့ဒါပေမဲ့ဟိုအလက်ဟိုဒီတယ်လီဖုန်းလိုဟာမျိုးကဟိုနန်းအဆင်ရှင်လို့ပြောလို့ရပြီမဲ့ဒါပေမဲ့လူနေပြီလူနေမှုပေါ့မှာကျွန်တော်တို့အခုပဲကျွန်တော်တို့ပြောနေဆိုနေအင်တာဗျူးလုပ်နေတယ်ကျွန်တော်တို့အီးမေးလ်တွေပို့နေတယ်ကျွန်တော်တို့အလုပ်လုပ်လို့ရတယ်ဒီစီဟိုအင်တာနက်ရှင်နယ်နဲ့အလုပ်လုပ်နေချိန်မှာဟိုကျွန်တော်တို့စမတ်ဖုန်းတွေကျွန်တော်တို့ဘေးမှာရှိရဲ့ဟို iPad တွေရော tablet တွေအကုန်လုံးဟာအဆင်ရှင်ဖြစ်နေအော်အေးနောက်ဆုံးလက်ထဲမှာရှိရဲ့ mobile phone ပေါ်မှာကျွန်တော်အဲ့ရထားလို့မျိုးအလန်းပေးရတာနေ့တင်လုပ်တဲ့လုပ်တွေကတော့ဟိုဖုန်းထဲမှာ appointment တွေရှိရဲ့အဲ့လိုမျိုးပေါ့ဒီတော့နိပညာတိုးတက်လာတဲ့ဒီ smart phone တွေကြောင့်လည်းလူတွေရဲ့လူနေမှုဘဝစီးပွားဘဝတွေအကုန်လုံးပေါ့အလုပ်တွေအကုန်လုံးကဟိုတိုးတက်လာတာပေါ့နော်အဲ့တော့ဟိုတခုချင်းချင်းကြည့်တော့ micro economic ကြည့်တော့ဆက်နန်းဆက်ရှင်လို့ထင်ရတယ်ဒါပေမဲ့တိုးတက်အောင်ချင်းဒီမှာတော့တခြား essential ဖြစ်နေအောင
်ဒါပေမဲ့ဝင်ကြီးဥအောင်နိုင်ဦးကတော့အခုလိုမစိုးရင်ဖို့ပြန်ရှင်းပြပါတယ
်လဲလို့လည်းမဟုတ်ဥစားပေးအဆင့်ငါးကတော့ဒီလိုဥစားပြဆိုင်ငါးတော့ဒီလက်စစ်လိုပါတော့ဆိုတာက last video ပေါ့ဗျာဥမာ television အကြီးတွေထွင်းနေကြဗျာဥမာထားပါတော့လက်မှတ်80ဒီ90လက်မှတ်ဒီစသဖြင့်အကြီးကြီးတွေထွင်းနေတယ်အဲအဲ့ဒါကိုကျွန်တော်တို့ကဥမာဥစားပေးမလားတနည်းဥစားဥစားပေးမလားပေါ့ဒါပေမဲ့လူစဉ်းစားပြီးဘလို့ကတော့ပါတိုးတော်လေဥစားပေးနောက်ရောက်ဆိုလဲကောင်ခွင့်မပြုလို့ပြောတာမဟုတ်ဦးစားပေးနောက်ရောက်တာတည်းကလေသူကနေသူကျွန်တော်တို့ကဒီနိုင်ငံကွေပေါ်ပူတည်ပခွင့်ပြုသွားမှာပဲ။ကျွန်တော်တို့ကရှင်းလာလို့ရှိရင်ဘယ်ဟာဦးစားပေးမလဲဆိုတာကိုခွဲခြားသတ်မှတ်လို့ရအောင်ဦးစားပေးအုပ်စုသတ်မှတ်တာ
။ဒါပေမဲ့လည်းဒီမူတည်နေတဲ့နိုင်ငံသားငွေဒေါ်လာဘယ်လောက်ရှိမလဲဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေတယ်လို့နောက်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူကဆိုပါတယ်
။ supplier တွေဒီလွှဲဖို့အတွက်ကိုသူကရှောက်ထားလို့ရရဲဆိုပြီးတော့ပြောတယ်ပေါ့နော်။အဲ့ဒါတော့ service supplier တည်ဆုံးလို့ရှိရင်သူကတပတ်မှာ3ချိန် meeting time ဦးစားပေးအစီအစဉ်အောင်ခုနပြောတဲ့1 2 3 4အတိုင်းကိုချပေးမှာပေါ့လေအခုတော့ဟိုအကုန်လုံးကတော့ရှောက်နေကြတယ်ဒါပေမဲ့ဟို result တော့မသိသေးဘူးပေါ့နော်ရှောက်ပါစေပေါ့လေဆိုတဲ့အခါကျတော့ US dollar availability ရတယ်ဘယ်လောက်ရှိမလဲပေါ့ exporter တွေကလည်း1850 level ပတ်ရတဲ့အခါကျတော့ဒီအစီအစဉ်ကြီးတာတို့ export လုပ်မဲ့ဒီတန်းနှန်းတို့စံတို့ရဲ့ဒီသွင်းအစုတွေကလည်း import ကိုပဲနှိခိုးရတာကိုတမိဩဇာတို့အကုန်လုံးကသွင်းအစုတွေရာဒီကြည့်ပါပြီလေ1850ပဲနဲ့သူပါရှားမယ်ဆိုရင်သူတို့လည်းရှုံးတယ်ဆိုရင်သူတို့လည်းဘလောက် export ဖို့မယ်ပေါ့နော်အဲ့တော့မှာသူတို့ export ဖို့ရဲ့ပုံမှာဒေါ်လာရဲ့ availability ကလည်းဘလောက်ရှိတယ်ပေါ့နော်အကုန်လုံး business cycle လို့ပြောအကုန်လုံးကဆက်နွယ်နေတော့လေ
ဒါအပြင်ရေရှည်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပါဈေးကွက်စီးပွားရေးစနစ်နဲ့ပတ်သက်ပြီးလဲအရင်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
ရေတိုးမှာအဆင်ရှင်နဲ့နန်းဆက်ရှင်ကိုအရင်ဦးစားပေးဖို့နော်ဒါပေမဲ့ဈေးကွက်စီးပွားရေးသဘောတရားအရာပြောရရင်တော့ free market economy ကိုပြောချင်တာဈေးကွက်သဘောတရားတိုင်းပဲဆုံးဖြတ်တာဈေးရမ်းကြည့်နေဘယ်သူမှမဝင်နိုင်ဘူးဝင်မှအယောင်ဝင်ဖြစ်တာအယောင်ဝင်ဖြစ်မှဈေးကွက်ဖြစ်တာဟိုဖက်တီဘောက်ချင်တဲ့ဥပဒေမှာတော့ तू ကမြန်မာနိုင်ငံဤစီးပွားရေးစနစ်တည်ဈေးကွက်စီးပွားရေးစနစ်ဖြစ်တည်ဟုအတိအကျဖော်ပြရတာဆိုတဲ့အခါကျတော့ဒီဖြစ်နိုင်ရင်ဈေးကွက်စီးပွားရေးစနစ်ကိုပြည့်ပေးနိုင်ဖို့ကျွန်တော်တို့ကပြောနေတာပါအ
ဲ့ဒီတော့အခုလိုဖွဲ့စည်းပုံဥပဒေရဲ့အခန်းတနိုင်ငံတော်အခြေခံမူအပိုက်35မှာပါတဲ့ဒီဈေးကွက်စီးပွားရေးစနစ်ပေါ်မေကွန်ဖြစ်လာတာကိုလည်းဥအောင်နိုင်ဦးက
ဈေးကွက်စီးပွားရေးစနစ်ကျင်းသုံးတာဟုတ်ဗျာလေကျွန်တော်တို့ကအခုလက်ရှိဟိုတိုင်းပြည်ရဲ့လိုအပ်ချက်ပေါ့နော်ကျွန်တော်တို့လက်ရှိဖြစ်ပေါ်နေတဲ့အနေနဲ့ပုံမှန်အနေနဲ့ပေါ့ဗျာထိုးနှဲမှုတွေအများကြီးရှိတယ်နောက်ပြီးတော့မှမတိမငင်ဖြစ်အောင်လုပ်နေတာဒီအများကြီးရှိတယ်အဲ့တော့ဈေးကွက်စီးပွားရေးကိုပြည့်စုံအောင်လုပ်တာပဲပေါ့ဗျာတော်စရုံမှာငွေကြေးနဲ့ပတ်သက်ပြီးထိုးနှဲမှုတွေရှိတယ်ပန်းနေကြိုးလဲအောင်လုပ်တာရှိတယ်အခြားစီးပွားရေးဆိုင်ရာကျွန်တော်တို့ကဒီတိုင်းပြည်စီးပွားရေးကိုရိုးရွင်းတော်လုပ်တဲ့လုပ်ဆောင်ချက်တွေကတမယိုးကြမဟုတ်တဲ့လုပ်ဆောင်ချက်တွေအများကြီးရှိတယ်အဲ့ဒါတွေကိုမျက်စိပဲပြောတော့ကျွန်တော်ကြည့်လို့ရှိရင်ဈေးကွက်စီးပွားရေးစနစ်ကပုံပြီးပုံပြတ်သွားမှာပေါ့နောက်တော့ဘုလို့ဆိုရကလုပ်တဲ့ဆိုတာဈေးကွက်စီးပွားရေးစနစ်ကိုကျွန်တော်တို့မပြတ်ရွံ့အောင်လိုအပ်တဲ့ထိန်းကုတ်မှုတွေလုပ်ပေးတဲ့သဘောပါပဲ
တကယ်တော့အခုလိုဝင်ထိန်းကုတ်တာကလိုတာထက်အများကြီးပိုနေပြီးထိခိုက်နိုင်တဲ့အဆင့်ရောက်နေပြီလို့လဲစီးပွားရေးတိုးတက်သူတွေကထောက်ပြနေကြပါတယ်ခင
်ဗျာမြန်မာနိုင်ငံထဲကစီးပွားရေးလုပ်ငန်းရှင်တွေကဈေးကွက်စီးပွားရေးစနစ်မြင့်တင်ပေးဖို့လိုလားနေတဲ့အကြောင်းကိုဝင်းမင်းကမေးမြန်းတင်ပြသွားတာပါရှင်တောတာရှင်များရှင်တရုတ်အစိုးရကကမကထပြုထားတဲ့ Confucius ပညာရှင်ရဲ့ယဉ်ကျေးမှုဆိုင်ရာဌာန၎ Latin America တိုင်းနိုင်ငံတွေကမှာအပါဝင်ကမ္ဘာအနှံ့လိုက်လံဖွင့်လှစ်ရနှစ်တော်ကြာပါပြီ။အထူးကားကတော့တရုတ်ပြည်အကြောင်းနဲ့တရုတ်ယဉ်ကျေးမှုတွေကိုနိုင်ငံတကာကျောင်းသူကျောင်းသားတွေလေ့လာသင်ယူတာကိုမြင့်တင်ဖို့ဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့အကဲခတ်တွေကတော့အတဟာတရုတ်ကသူ့ရဲ့နိုင်ငံခြားရေးမူဝါဒကိုမြင့်တင်ရမှာအထောက်အကူဖြစ်စေဖို့အတွက်တက္ကသိုလ်နဲ့ကောလိပ်တွေကိုတရုတ်ဩဇာလွှမ်းမိုးဖို့ကြိုးပမ်းနေတာဖြစ်တယ်လို့သုံးသပ်ပြောဆိုပါရယ်။ဂျေမီမရိုနာသတင်းပေးပို့ထားတာကိုတော့ကုဇော်မိုးကျော်ကဆက်ပြီးတော့ပြောပြထားပါရယ်။
လက်တင်အမေရိကတိုင်းမှာတရုတ်ရဲ့အခမ်းကဏ္ဍချက်တွင်မှုဟာကုန်သွယ်ရေးယင်းနှိမ့်နှံမှုချေးငွေနဲ့အခြေခံအစအဦးကိစ္စတွေမှာတင်ရပ်တန့်မနေပဲကောလိပ်ကျောင်းတွေအပေါ်မှာပါအလင်းအမြန်ဖြစ်ပေါ်လာနေပါတယ် Confucius Institute တွေကိုတရုတ်အစိုးရက2004ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်အဓိကကတော့နိုင်ငံတကာကျောင်းသားတွေတရုတ် Mandarin စာစကားသင်ယူနိုင်ဖို့တရုတ်ယဉ်ကျေးမှုအခမ်းအနားတွေမှာပါဝင်နိုင်ဖို့ဒါအပြင်တရုတ်မှာပညာသင်ကြားနိုင်ဖို့ပညာတော်သင်လျှောက်ထားနိုင်ရေးကိစ္စတွေအတွက်ဖြစ်ပါတယ်။လက်တင်အမေရိကမှာ Confucius Institute ကို2006ခုနှစ်မှာမက္ကဆီကိုနိုင်ငံမှာစတင်ဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီနောက်နိုင်ငံပေါင်း23နိုင်ငံအထိတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်။ဒီဌာနတွေဖွင့်လှစ်တာဟာအများအားဖြင့်တက္ကသိုလ်နဲ့ကောလိပ်ကျောင်းဝင်းတွေထဲမှာဖွင့်လှစ်တာပါ။တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချက်ထွင်ဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့လေ့လာသူတွေကပြောဆိုပါတယ်။ Confucius ယဉ်ကျေးမှုဌာနများအကြောင်းရေးသားခဲ့တဲ့စာရေးဆရာ Jake Gilstrip ကအခုလိုပြောပါတယ်။
China is seeking to create a generation of future
leaders. တရုတ်ဟာလက်တင်အမေရိကတိုက်ရဲ့အနာဂတ်ခေါင်းဆောင်ဖြစ်လာမယ့်မျိုးဆက်တစ်ခုကိုမွေးထုတ်နိုင်မှုကြိုးပမ်းနေပါတယ်။ဒီဌာနတွေကတဆင့်တရုတ်နဲ့နီးနီးကပ်ကပ်ဆက်ဆံပြီးတရုတ်ရဲ့ယဉ်ကျေးမှုတွေကိုနားလည်တဲ့စီးပွားရေးနိုင်ငံရေးတန်တမာရေးစတဲ့နယ်ပယ်အသီးသီးရဲ့ခေါင်းဆောင်တွေကိုမွေးထုတ်ဖို့ဖြစ်ပါတယ်။ကမ္ဘာကြီးကိုတရုတ်ကရှုမြင်တယ်လို့မျိုးရှုမြင်နိုင်မယ့်ခေါင်းဆောင်မျိုးတွေကိုမွေးထုတ်ဖို့ဖြစ်ပါတယ်
။အီကွေဒေါနိုင်ငံမြို့တော်ကီတိုမှာရှိတဲ့ San Francisco တက္ကသိုလ်မှာလည်းConfucius ပညာရေးနဲ့ယဉ်ကျေးမှုဌာန Confucius Institute ရှိပါတယ်။တရုတ်အစိုးရကပေးတဲ့ပညာတော်သင်အခွင့်အလမ်းဟာသူတို့ဒီဌာနမှာတက်ရောက်သင်ကြားရတဲ့အဓိကအကြောင်းရင်းတရားဖြစ်တယ်လို့ကျောင်းသားအတော်များများကပြောပါတယ်။ကျောင်းသားတဦးဖြစ်တဲ့ Antonio Trujillo ကအခုလိုပြောပါတယ်
။ Justo en esta etapa que estoy
ကျွန်တော်တို့ရဲ့နိုင်ငံကဆက်ဆံရေးနယ်ပယ်ကအလုံးနဲ့လည်းကိုက်ညီမှုရှိပါတယ်။ကျွန်တော်အနေနဲ့ပြည်ပနိုင်ငံတစ်ခုခုအထူးသဖြင့်တရုတ်ပြည်ကိုသွားပြီးမဟာပွဲအတွက်ကျောင်းဆက်တက်လို့ရတယ်ဆိုတာကျွန်တော်သိလာပါတယ်
။အီကွေဒေါကဆန်ဖရန်စစ္စကိုတက္ကသိုလ်မှာကွန်ဖျူရှက်ဌာနစတင်ဖွင့်လှစ်ချိန်2010ခုနှစ်တုန်းကကျောင်းသား40ပဲရှိခဲ့ရာကနေအခုအခါ300အထိရှိလာပါတယ်။ Andre Bello Foundation ရဲ့ညွှန်ကြားရင်းမူ Pacifel Disola ကအခုလိုပြောပါတယ်။
mientras más lazos con
universidades while the student peter facility ga ngwe chi thauk pa ne tutidana si si ne ma latin american pinyan shin ni pu mu pa win la ni de chin ne ma be tiyuk ko thauk tha bi taik tu ri de ma dama mho chwin chin tu ri cha ma we ban da myu ri to lo ne la au le twei ya ba de
american naingan jae win ji thana ga do confucius institution ha tiyuk communist party ye gaba anat ma shi de taik tu ri ko si yong tain tain bo ne ပညာရှင်တွေရဲ့လွတ်လပ်စွာတွေးခေါ်မှုကိုအားနည်းသွားအောင်လုပ်ဖို့ကြိုးပမ်းမှုရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့ဝေဖန်ပါတယ်။ Washington DC မှာရှိတဲ့တရုတ်တန်ယုံကတော့ဒီအချက်ကိုညှင်းဆိုပါတယ်။ Argentina မှာရှိတဲ့ Confucius Institution ရဲ့ညွှန်ကြားရေးမှူး Nora Berardo Consado ကအခုလိုပြောပါတယ
်။ Teachers are very cautious. There are no political economy.
ဆရာတွေကသိတ်ပြီးသတိထားကြပါတယ်။နိုင်ငံရေးစီးပွားရေးကိုတင်တဲ့တင်နန်းတွေလုံးဝမရှိပါဘူး။ဘာသာစကားတင်တဲ့တင်နန်းတက်တက်ပါ
။လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW လို့အဖွဲ့အစည်းတွေကတော့ဝေဖန်ကြပါတယ်။လူအခွင့်ရေးလို့အကြောင်းအရာတွေထိုင်ဝမ်နဲ့အခြားထိရှလွယ်တဲ့ကိစ္စရပ်တွေကိုသူတို့တင်နန်းတွေမှာမဆွေးနွေးဖို့ပိတ်ဆို့တားမြစ်တာတွေရှိပါတယ်။အဓိကကတော့အစွန်းအထင်မရှိတဲ့တရုတ်ရဲ့ပုံရိပ်ကိုဖန်တီးဖို့ရည်ရွယ်လှုပ်ဆောင်တာပါပဲလို့အကဲခတ်တွေကပြောဆိုကြပါတယ်။Confucius Institute တွေကို Latin America နဲ့ကမ္ဘာအနှံ့မှာတိုးချက်ဖွဲ့စည်းနေတာနဲ့ပတ်သက်တဲ့ကွဲလဲတဲ့အမြင်တွေကတော့ဆက်လက်ရှိနေအောင်မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်
။ကိုဇော်မိုးကျော်ပါရှင်။သောတာရှင်များရှင်။ FOA ကထုတ်လင်းပေးနေတဲ့ဂျာမန်ရေးသိပ္ပံနဲ့အညီပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို FOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ barmis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့အစသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်။ သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါမင်္ဂလာမနက်ခင်းမှာသောတာရှင်များရှင်အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ဧပြီလ23ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်ဒီကနေ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍဒုတာဆုံးလင်းအမေရိကန်တခွင်နဲ့တိတ်ပန်တဲ့နေပညာဆရာရဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့စပါမယ်American ဖြစ်အောင်စုအင်းနီနာပြည်နယ် Fort Wayne မြို့မှာနေထိုင်တဲ့မတ်ခန္နာနိုင် KK ကိုကိုနိုင်ခေါ် KK ဟာဒီနှစ်2022ခုနှစ်အတွက်အင်ဒီယားနာပြည်နယ်ရဲ့ဆယ်ကျော်သက်အလမဲ Miss Teen Indiana သရဖူကိုစုခူးရရှိထားပါတယ်။အသက်18နှစ်အရွယ်မှာအခုလိုအလမဲသရဖူဆောင်းနေတာဖြစ်ပြီးတော့လာမယ့် American တနိုင်ကလုံးရဲ့ဆယ်ကျော်သက်အလမဲ Miss Teen USA ပြိုင်ပွဲမှာလည်းဝင်ပြိုင်ရအောင်ပါ။မွန်ကရင်ကပြား American ဆယ်ကျော်သက်အလမဲတယောက်ရဲ့အတွေ့အကြုံသူ့ဘဝအိမ်မက်နဲ့ဖြတ်တမ်းမှုတချို့ကိုတည်တည်တင်းမှအမျိုးသမီးကဏ္ဍမှာမခင်ဖြူတွေကဆက်သွယ်မြင်များတင်ပြထားပါတယ်ရှင
် Hello.
မက်ခန္နာနိုင် KK ကိုကိုနိုင် KK ပေါ့နော် VOA အတွက်အချိန်ပေးပြီးတော့ဖြည့်ချပေးတာကျေးဇူးများကြီးတင်ပါတယ
် And big congratulations
အောင်မြင်မှုအတွက်လည်းအများကြီးဂုဏ်ယူပါတယ်ကိုရာရောမိဘရောကလည်းဝမ်းသာဂုဏ်ယူနေကြမယ်လို့ထင်ပါတယ
် Thank you very much ကျေးဇူးပါရှင်ဟုတ်ပါတယ်သူတို့လည်းဝမ်းသာနေကြပါတယ
် So first of all ဟုတ်ကဲ့ပထမဆုံးပေးချင်တာကအခုလိုအိန္ဒိယနာပြည်နယ်ရဲ့စေကျော်သက်အလှမဲ့တရဖူကိုစုခုလိုက်တဲ့အချိန်မှာဒီစုကိုကျင်ညာတာကိုကြားလိုက်ရတဲ့အခိုက်အတန့်ပါပေါ့နော်ဘယ်လိုများခံစားခဲ့ရပါလဲ
I'm so excited but ကျွန်မအရင်ကြော်ရှင်စိတ်လှုပ်ရှားရပါတယ်အဲ့ဒီအချိန်ကကိုရတယ်လို့တော့မထင်ခဲ့မိပါဘူးသူတို့ကကျွန်မနာမည်ကိုအခောက်ခောက်ခါခါခေါ်နေကြတော့မှတကယ်ကိုမယုံနိုင်လောက်အောင်မှင်တက်မိနေတာပါကိုရတယ်ဆိုတော့ကိုယ့်ဘာသာမယုံနိုင်လောက်အောင်ပါပဲအရင်ကိုပဲစိတ်လှုပ်ရှားပျော်ရွှင်ခဲ့ရပါတယ်အဲ့ဒီအချိန်မှာကျွန်မအဖွာလည်းရှိနေတယ်လေသူ့အတွက်ပထမဆုံးအတိတ်ကျွန်မရဲ့တိုင်ပွဲကိုလာကြည့်တာပါဒီလိုတိုင်သူလိုက်လာအားပေးတဲ့အချိန်မှာပဲခုလိုအနိုင်ရလိုက်တာကိုသူတွေးလိုက်ရတယ်ဆိုတော့ကျမအယံကြော်ပါတယ
် So what would be your name ဆိုတော့အခုဆိုလို့ရှိရင်ဒါအိန္ဒိယနာပြည်နယ်ရဲ့ဆယ်ကျော်သက်အလှမဲ Miss Teen Indiana ဖြစ်သွားပြီပေါ့နော်ဆိုတော့နောက်တစ်ဆင့်ရောဘာပြိုင်ပွဲတွေဆက်ပြီးတော့ပြိုင်ရပါဦးမလဲဘာတွေဆက်လုပ်သွားရမလဲ
So I have a 4-year of service and then I get
ဒီနှစ်တစ်နှစ်လောက်ကတော့ဒီအလှမဲပွဲနဲ့ပြည်နယ်ရင်းလူမှုအတိုင်းအဝန်အတွင်းကအကျိုးပြုလုပ်ငန်းတွေမှာပါဝင်လှူဆောင်သွားပါမယ်တချိန်တည်းမှာပဲအင်ဒီယားနာပြည်နယ်ကိုကိုစားပြုပြီးအမေရိကန်တနိုင်ငံလုံးရဲ့ဆယ်ကျော်သက်အလှမဲ Miss Teen USA ပြိုင်ပွဲမှာဝင်ပြိုင်သွားရမှာပ
ါ So you have
ဆရာ80ပြိုင်ပွဲတွေရှိနေအောင်ပါပေါ့ပြင်ဆင်မှုတွေဆက်လုပ်သွားအောင်ပါပေါ့
Yes I don't know when Miss Teen USA
ဟုတ်ပါရဲ့အမေရိကန်ပြည်သားစုတစ်ခုလုံးရဲ့ဆယ်ကျော်သက်အလှမဲပြိုင်ပွဲ Miss Teen USA ဘယ်တော့ကျင်းပမလဲဆိုတာကတော့လောလောဆယ်အတိအကျမသိရသေးပါဘူးပြိုင်ပွဲအချိန်ကိုမကြေညာသေးပါဘူးဒါပေမဲ့ကျမအနေနဲ့ကတော့ပြိုင်ပွဲကျင်းပမယ့်အချိန်ကိုစိတ်လှုပ်ရှားစောင့်နေပါတယ်။ပြင်ဆင်မှုတွေလည်းအခုကတည်းကစလုပ်နေပါပြီ
။ So I also like to know how did
တနည်းအခုလိုစေကျော်တဲ့အလှမဲ့ပြိုင်ပွဲကိုဘယ်လိုစပြီးတော့ဝင်ပြိုင်ဖြစ်ခဲ့လဲဆိုတာလည်းပြောပြပါဦး။တနည်းမှာကိုဒီလိုမျိုးအလှမဲ့ဖြေးရမယ်ဆိုတာမျိုးနေနေကလေးကစိတ်ကူးရင်ခဲ့ရလား။
So when I was younger, I would always watch Miss Universe just with my whole entire family.
ကျမနေနေကလေးကမဲဆက်ကြော်ရာပြိုင်ပွဲတွေကြည့်ပါတယ်။အဖိုးအဖွားတွေအပါအဝင်မိသားစုတွေအားလုံး TV မှာတူတူထိုင်ကြည့်တတ်ကြပါတယ်။ဒီလိုအလှမဲ့ပြိုင်ပွဲတွေကြည့်ရတာကိုကလေးဘွားတွေကအရင်သဘောကျခဲ့တာပါ။နည်းနည်းကြီးလာတော့လဲအလှမဲ့ဖြစ်ချင်တယ်ဆိုတာသိတယ်။ဒါပေမဲ့ဘယ်လိုလုပ်ရအောင်လဲဆိုတာတော့မသိဘူး။ကျမခုနှစ်တန်းနှစ်လောက်မှကျမရဲ့အတန်ပိုင်းဆိုင်ရာဆရာမကအလှမဲ့ပြိုင်ပွဲဝင်ကြလားလို့မေးတယ်။ကျမကလည်းဖြစ်တော့ဖြစ်ချင်တယ်။ဒါပေမဲ့ရှက်လဲရှက်တယ်ပေါ့။အဲ့လိုနဲ့ပဲနောက်ဆုံးပြိုင်ပွဲတစ်ခုမှစဝင်ပြိုင်ဖြစ်ပါတယ်။တကယ်ဝင်ပြိုင်ချိန်မှာလည်းအရန်သဘောကျသွားတယ်။ဒါကြောင့်ငငယ်ကလေးကကျမရဲ့အကြီးမားဆုံးအိမ်မက်ကမဲဆက်ကြော်ရာဖြစ်ချင်းခဲ့တာပါ။တကယ်တမ်းပြောရရင်မြန်မာအလှမဲ့ပြိုင်ချင်တာ။ဒါပေမဲ့ကျမကအခုအမေရိကမှာလေ။ဆိုတော့ဒီမှာပဲပြိုင်ဖို့ပို့အဆင်ပြေတယ်။ပြီးတော့ကျမအိမ်မက်ကိုအကောင့်ထဲပို့ဖို့ဆိုရင်ခုလိုစေကျော်တဲ့အလှမဲ့ဝင်ပြိုင်ခွင့်ဆိုတာမျိုးကလည်းရှိနေရဲ့ဆိုတော့ ဒီလိုဝင်ကြရင်းနဲ့ပဲအင်ဒီယားနာပြည်နယ်ရဲ့ဆယ်ကျော်တက်အလှမဲ့တရဖူးကိုစုခူးနိုင်ခဲ့တာပါ
Do you also face any challenges?
ပြန်ပွဲတွေဝင်တန်ရတဲ့ကာလတခြားမှာရောဘယ်လိုအခက်အခဲတွေကြုံခဲ့ရတာမျိုးတွေရှိပါသလဲ?ကိုယ်အတွက်အခက်အခဲဆုံးစင်ခုံမှုဆိုရင်ဘာဖြစ်ပါမလဲ?
For me, I always say that my mindset is just the greatest challenge.
အခက်အခဲဆုံးစင်ခုံမှုကတော့ကိုယ့်ရဲ့စိတ်ကိုပြင်ဆင်ရတာပါ။ကိုယ့်စိတ်ကငါဒါကိုမလုပ်နိုင်ဘူးလို့တွေးလိုက်ရင်ဘာမှလုပ်လို့မရတော့ပါဘူး။အဲ့ဒီစိတ်ကိုကြော်နိုင်ပြီဆိုရနဲ့ကိုယ်လုပ်နိုင်တာကိုကိုယ်သိလာပါတယ်။ကိုယ်အိမ်မတူကိုအကောင့်ထဲဖော်နိုင်တယ်ဆိုတော့ကိုကိုကိုယုံကြည်မှုရှိလာပါတယ်။ဆိုတော့ဒီနှစ်အတွက်စိန်ခေါ်မှုဆိုရင် Miss Team USA ဝင်တိုင်မှုအတွက်ကိုကိုကိုယုံကြည်ချက်စိတ်ခွန်အားအပြည့်ရှိနေအောင်တည်ဆောက်ရတာကစိန်ခေါ်မှုဖြစ်ပါလိမ့်မယ်။ဒီအတွက်ကျမရဲ့မိသားစုနဲ့အတူအနီးကပ်တင် जा ပြတာပြည့်ရဲ့ဆရာဆရာမတွေမိတ်ဆွေတငယ်ချင်းတွေအားလုံးကလည်းကျမကိုအချိန်ပြည့်အားပေးပံ့ပိုးကူညီကြပါတယ်
။ So ဘဝမှာဖြစ်ချင်ဆုံးဆန္ဒကိုယ့်ရဲ့အနီးမဘဝရည်မှန်းချက်ဆိုရင်ရောဘာဖြစ်မလဲ
I think that's really hard but I think it's just
ကိုချင်ပြောရတာခက်တော့ခက်ပါတယ်ဒါပေမဲ့လောလောဆယ်အကောင်းဆုံးရှင်းပြနိုင်တာကတော့ကို့အနီးနားပတ်ဝန်းကျင်မှာရှိတဲ့သူတွေအတွက်ဘဝမှာကိုတက်နိုင်တဲ့ဘက်ကနေအကောင်းဆုံးအကျိုးပြုချင်ပါတယ်ဆိုတော့မြန်မာနိုင်ငံကလူငယ်မျိုးဆက်တွေအတွက်ပဲဖြစ်ဖြစ်ကျမရဲ့မိသားစုမိတ်ဆွေတွေနဲ့ဒီကမြန်မာလူမှုအတိုင်းအဝိုင်းအတွက်ပဲဖြစ်ဖြစ်သူတို့ကိုကူညီပံ့ပိုးနိုင်မယ့်အရာတွေကိုလှုပ်သွားချင်ပါတယ်ကိုစိတ်ဝင်စားတဲ့ကိုလုပ်နိုင်တဲ့အရာနဲ့အများအကျိုးပြုချင်တာမျိုးပါအခုဆိုရင်ကျမကဖော်ဝင်းမြို့မှာနေထိုင်နေဆိုတော့ဒီမှာရှိတဲ့ကူညီကယ်ဆယ်ရေးနဲ့စောင့်ရှောက်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်သွားပါမယ်။ဆယ်ကျော်တက်အလှမဲ့တယောက်အနေနဲ့အမျိုးသမီးနဲ့ကလင်းငယ်တွေအတွက်ကိုလုံးနိုင်တဲ့အကူအညီတွေပေးချင်ပါတယ်။ဆိုတော့ကျမရဲ့အကြီးအမားဆုံးရည်မှန်းချက်လို့ပြောရင်ကို့ပါဝင်ချင်မှရှိတဲ့လူတွေအတွက်အကောင်းဆုံးအကျိုးပြုသွားချင်တယ်လို့ပြောရမှာပါ။
I'll ask them that both of your parents are from Burma, right?And you know that there are so many
ကိကိရဲ့မိဘနှစ်ပါးစလုံးကမြန်မာနိုင်ငံကနေပြီးတော့ရွှေ့ပြောင်းလာကြတဲ့သူတွေလို့သိထားပါတယ်။ဒီအမေရိကန်ပြည်အောင်စုမှာဒီလိုမျိုးတခြားနိုင်ငံတစ်ခုကနေပြောင်းရွှေ့လာကြတဲ့သူတွေဒီဒုက္ခတွေအဖြစ်ခိုးလုံလာကြတဲ့ဒီမိသားစုတွေမှာကလင်းငယ်တွေကြုံတွေ့ရတဲ့ခက်ခဲတွေရှိတတ်ပါတယ်။မိဘကဒီနိုင်ငံမှာမွေးဖွားကြည့်ပြင်တာမဟုတ်တဲ့အတွက်ကြောင့်မလို့နေရာသစ်စနစ်သစ်မှာနေထိုင်ရတဲ့ခက်ခဲတွေရှိတတ်ပါတယ်။ဆိုကိကိရဲ့ဖြတ်တမ်းမှုမှာရောဒီလိုမျိုးအခက်အခဲကြုံရတာမျိုးတွေရှိပါသလားကြုံရတဲ့အခါမျိုးမှာရောဘယ်လိုကြုံဖြတ်ပါသလဲ
Yes so growing up I was actually always like the only Burmese kid in every single one of my classes or like I was the only Asian kid or the only kid who
ဒီမှာပဲကြီးပြရတာဆိုတော့ကျောင်းသွားတဲ့အခါအတန်းထဲမှာကိုတယောက်တည်းကမြန်မာလူမျိုးဖြစ်နေတာလူပြူမဟုတ်တာအာရှသားဆိုလို့ကိုတယောက်တည်းဖြစ်နေတာမျိုးကြုံရတာရှိပါတယ်ကိုနဲ့တူတဲ့သူကိုကိုကိုစားပြုတဲ့သူမရှိတာမျိုးကတော့တခြားလုံးကြုံရတာလို့ပြောနိုင်ပါတယ်။ဒါကြောင့်လဲမဲဆက်ကြော်ရာလိုပြိုင်ပွဲမျိုးကိုတွေ့တဲ့အချိန်မှာနိုင်ငံပေါင်းစုံကအယောင်သွေးဆောင်မျိုးသမီးတွေကိုမြင်ရတော့ကျမကိုအများကြီးအားတက်စေပါတယ်။ခုခေတ်မှာကျမတို့လိုဆက်ကြော်တဲ့ generation C တွေရင်ဆိုင်ရတဲ့ရုန်းကန်မှုတွေများပါတယ်။များသောအဖြစ်ကတော့ကိုစိတ်ကိုတိဆောက်ရတဲ့အတွင်းပိုင်းရုန်းကန်မှုတွေလို့ပြောရမှာပါ။ဒါတွေကိုဘယ်လိုကြော်ဖြတ်တယ်လဲဆိုရင်တော့ကိုယ့်ရဲ့ယုံကြည်သက်ဝင်မှုကအဓိကကြရလို့ထင်ပါတယ်။အရာအလုံးဟာအဆုံးမှာဘုရားသခင်ကအကောင်းဆုံးဖန်ဆင်းပေးထားတယ်ဆိုတာကိုလက်ခံပြီးကိုကိုကိုမှန်ကန်တဲ့သူကောင်းတဲ့သူအဖြစ်နေသွားနိုင်ဖို့ပါ။ဒီလိုလက်ခံထားတဲ့အတွက်ကိုကိုကိုယုံကြည်မှုပျောက်တာ၊လုံခြုံမှုကင်းမဲ့တာမျိုးမခံစားရအောင်စိတ်ကိုထားနိုင်ပါတယ်။ဒီလိုယုံကြည်မှုနဲ့မိသားစုတွေရဲ့ချစ်ခြင်းမေတ္တာတွေနဲ့ကြော်ဖြတ်နိုင်ပါတယ်။ဒါ့အပြင်ကျမကိုချစ်ခင်တဲ့မိတ်ဆွေတငယ်ချင်းတွေ၊လမ်းညွန်ပြသပေးသူတွေလည်းအများကြီးရှိပါတယ်။ဒီလိုလူတွေကြောင့်ပဲအခက်အခဲတွေရှိလဲကြောဖြတ်နိုင်ပါတယ
် You have a successful story as a team
ကိကိဟာအောင်မြင်တဲ့ဆယ်ကျော်တက်တယောက်လို့ပြောနိုင်ပါတယ်အခုလိုအရွယ်မှာကတဲ့ဟိုကကိုဖြစ်ချင်တဲ့အိမ်မက်အတွက်အောင်မြင်တဲ့ခြေလှမ်းတွေကိုစပြီးတော့လှမ်းနိုင်နေတဲ့သူပါဒါပေမဲ့ဒီကိကိလိုမျိုးအခွင့်အလမ်းကောင်းကောင်းမရကြတဲ့လူငယ်တွေကကမ္ဘာမှာအများကြီးရှိပါတယ်ကိကိလည်းဒီမှာပါဒီကနေ့ဒီမြန်မာနိုင်ငံလူနေရာမျိုးမှာဆိုလို့ရှိရင်အထူးသဖြင့်ဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာကလေးငယ်တွေလူငယ်တွေအများကြီးမိဘတွေမိသားစုတွေနဲ့အဝေးကြီးမှာရောက်နေကြရတဲ့စစ်ပွဲတွေကမှပြေးလွှာထွက်ပြေးနေကြပါတယ်။အခက်အခဲတွေကြားထဲမှာအခွင့်အလမ်းတို့အခွင့်အရေးတို့ဆိုတာတွေကိုရှာမရပဲမျောလင့်ချက်အိမ်မက်လမ်းစာပြောင်းနေကြတဲ့သူတွေလည်းရှိပါတယ်။ဆိုတော့ခုချိန်မှာကိုကအောင်မြင်တဲ့ဆယ်ကျော်သက်အမေရိကန်ရောက်မြန်မာလူငယ်အမျိုးသမီးတစ်ယောက်အနေနဲ့မြန်မာနိုင်ငံကတခြားသောလူငယ်တွေအမျိုးသမီးတွေအတွက်ဘယ်လိုစိတ်ခွန်အားတွေပေးနိုင်ပါမလဲ။ဘာများအားပေးစကားပြောနိုင်ပါမလဲ။
I have so much to say but I think a really simple way
ကျွန်တော်ပြောချင်တာတွေကတော့အများကြီးပါပဲအရိုးရှင်းဆုံးပြောချင်တာကတော့အားလုံးမှာတရဖူကိုစီရှိကြရဲဆိုတာပါပဲဒီလိုပြနိုင်တဲ့တရဖူမျိုးရရင်တော့တိတ်ကောင်းတာမှန်တာပေါ့ဒါပေမဲ့ဒီလိုတရဖူမျိုးမဟုတ်လဲကိုစွန်းတဲ့အရာ ကိုကျွမ်းကျင်ရနယ်ပယ်မှာတရဖူကိုစီကတော့လူတိုင်းမှာရှိပါတယ်။သူများကပေးမှရတာမဟုတ်ပါဘူး။အဓိကကကိုကိုကိုယုံကြည်ဖို့ပါ။ဒါကြောင့်ကိုရဲ့ရည်မှန်ချက်အိမ်မက်ကိုအမြင့်ဆုံးထားကြပါ။ကိုအိမ်မက်အကောင့်ထည့်ဖို့ဖို့စူးစမ်းနိုင်တဲ့ဆိုတဲ့ယုံကြည်ချက်ထားပါ။ကိုကိုကိုယုံကြည်ဖို့ကအရေးကြီးဆုံးပါပဲ။မြန်မာနိုင်ငံကစေတောတက်တွေပဲဖြစ်ဖြစ်တခြားနိုင်ငံတွေကစေတောတက်တွေပဲဖြစ်ဖြစ်ပါကိုကိုကိုယုံကြည်စိတ်ထားနိုင်ရင်အနာဂတ်မှာမျှော်လင့်ချက်တွေအကောင့်ထဲပေါ်လာမှာပါလက်ရှိမြန်မာနိုင်ငံမှာအခြေအနေတွေမကောင်းဘူးဆိုတာကျွန်မနားလည်ပါတယ်ကျွန်မလိုအမေရိကန်ပြည်အောင်စုမှနေပြီးဘဝကိုကောင်းကောင်းမွန်မွန်ရှင်သန်ခွင့်ရတဲ့သူတို့အနေနဲ့သူတို့ကြုံတွေ့နေရတဲ့အခြေအနေနဲ့ဆက်ဆက်နိုင်ရှင်ဖို့ခက်ပါလိမ့်မယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်မျှော်လင့်ချက်မပြတ်ကြပါနဲ့အနည်းဆုံးကိုအနီးနားကလူတွေကိုရဲ့စူးစမ်းမှုကိုမြင်ကြပါလိမ့်မယ်ကိုယုံကြည်ချက်ရည်မှန်းချက်တွေကိုကိုယ့်ရဲ့မိသားစုတွေအနီးအနားကလူတွေနဲ့ဝေမျှပါနောက်ဆုံးတနေ့ကိုရည်မှန်းထားတဲ့အတိုင်းဖြစ်မလာရင်တော့မှကိုစူးစမ်းခဲ့တာတွေအတွက်ကျင့်တဲ့ပီတိကတော့ရှိနေမှာပါမြန်မာနိုင်ငံကလူငယ်စေတောတဲ့အားလုံးကိုပြောချင်တာကကိုယ့်ရဲ့မျှော်လင့်ချက်အိမ်မက်ကိုဆက်ပြီးဆွဲကင်ထားကြပါအကောင်းဆုံးကိုဆုတောင်းပါမေတ္တာပွားဆုတောင်းမှုကလည်းထည့်ရောက်ပါတယ်ခုဆိုရင်ကမ္ဘာကျွန်းကပြည်သူတွေကလည်းမြန်မာပြည်သူတွေအတွက်ဆုတောင်းမေတ္တာတွေပို့တာနေကြပါတယ်ကျွန်မလည်းဆုတောင်းပေးနေပါတယ်
Thank you so much for
Okay ba view တွေအခုလိုချိန်ပေးပြီးတော့ဖြည့်ချပေးတာကျေးဇူးအများကြီးတင်ပါတယ်။စားတာတပူအောင်မြင်ပါစေလို့လည်းဆုတောင်းပေးပါတယ
် Thank you so much. Okay, ကျေးဇူးများကြီး Power of
the ကနာကိုကြားခဲ့ရတာပါရှင်အခုတော့သုတဆုံးတဲ့အမေရိကန်တခွင်ကနာပါကုန်စည်နှုန်းကြီးလာတာကြောင့်ပြန်ရောက်ချတဲ့အပိုင်းမှာမထိခိုက်အောင်လို့ဈေးနှုန်းထိမ့်ညီပြီးတော့ဆောင်ရနေတယ်လို့စားတော့ဆိုင်လုပ်ငန်းရှင်တွေကပြောပါတယ်ဒီတစ်ပတ်ကိုအောင်ကစူးစီးတင်ပြပေးထားပါတယ်ရှင
်ညော့ပီနေမျိုးတော့အဇန်နီတစ်ဖက်ကန်ရန်စလီယာမှာစရီ CM ထိုင်းစားတောက်ဆိုင်ကို2012ခုနှစ်မှာကုရှေသွေးစားပွင့်ခဲ့တာပါအရင်နှစ်တွေကတော့ရောင်းအားကောင်းခဲ့ပြီးပိုကောင်းတဲ့နေရာကိုဒုတိယအကြိမ်ပြောင်းပြီးကမှကိုဗစ်ကြောင့်လုပ်ငန်းရနာမယ့်အခြေအနေမျိုးစိုက်ခဲ့ပါသေးတယ်ဒါပေမဲ့လည်းမိသားစုလုပ်ငန်းလည်ပတ်ဖို့အားလုံးကရွေးကောင်းကောင်းနဲ့တောက်ခံခဲ့ကြတယ်လို့ကုရှေသွေးကပြောပါတယ
်ဒီတက်လေတက်တဲ့အချိန်မှာရောင်းအားပါဘူးကျွန်တော်ကကြတော့ဘယ်လိုပြောမလဲအဓိကဆိုင်မပိတ်ဖို့ပဲအဓိကရက်တီရတာပေါ့နော်ဆိုင်မပိတ်ဘူးဆိုတာဒီလိုမျိုးနေအကုန်လုံးမိသားစုတွေကြီးပဲအကုန်လုံး family တွေကြီးပဲကျွန်တော်အမျိုးသမီးရဲ့ထိုင်းနေသူရဲ့အမားတွေနဲ့ကြီးပဲအကုန်လုံးလောက်တာသူဆိုင်ရောမပေးဘူးကိုအမြဲမရတဲ့ဘယ်လိုပြောလဲအကုန်လုံးတမိသားစုတို့ဝင်ဝင်ရှိတာပေါ့ဗျာအဲ့လိုပဲပြောရမှာပေါ့
ကိုဗစ်ကြောင့်ကမ္ဘာတစ်လောက်ကုန်ပစ္စည်းထုတ်လုပ်မှုတွေရပ်ဆိုင်းသွားတယ်လို့တည်ယူပို့ဆောင်ရေးကဏ္ဍမှာလည်းနှောင့်နှေးကြန့်ကြာခဲ့ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြည်ပကတင်သွင်းတဲ့ပို့ကုန်တွေလည်းရပ်ဆိုင်းကုန်တလောက်ဖြစ်ခဲ့ပြီးအမေရိကန်စစ်ကဲကိုရောက်လာတဲ့ကုန်စည်တွေထပ်ဆင့်ဖြန့်ဖြူးရမှာဆိုရင်လည်းကြန့်ကြာခဲ့ပါတယ
်ကျွန်တော်တို့ကြတော့နည်းနည်းလေးခက်တာကျွန်တော်တို့ပစ္စည်းတွေကဒီမှာထွက်တဲ့ဟာတွေမဟုတ်ဘူးလေဟိုထိုင်းရင်းပို့ရတဲ့ဟာတွေဆိုတော့နည်းနည်းလေးဝယ်ရတာတော့ခက်တယ်ဗျအဲ့ဒီတစ်ခါတလေဆိုရင်ကျွန်တော်ဒီမှာ local မှာဝယ်လို့မရဘူးလေကုမ္ပဏီတွေကမှားတော့ကုမ္ပဏီမှာကျွန်တော်ဒီမှာပစ္စည်းပြတ်တယ်ဆိုရင်တခါတလေဆိုရင်ကျွန်တော်10ပစ္စည်း10ထုတ်လို့ခြင်းနဲ့ဆိုရင်2ထုတ်ပဲရရတယ်အဲလိုမျိုးကိုကိုနဲ့လေဒီတိုင်းပဲကိုလိုခြင်းတော့မရဘူးအဲလိုမျိုးတွေတော့အခက်အခဲရှိတယ်ဗ
ျကိုဗစ်ကရောဂါအပြင်အခုခါမှာယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားစစ်ကြောင်းကမ္ဘာတစ်လွှားရိုက်ခတ်မှုတွေရှိလာပြီးဂက်စီဈေးတွေတက်လာတာကလည်းလုပ်ငန်းရှင်တွေအဖို့ပိုအခက်တွေ့စေပါတယ်ဒါပေမဲ့လည်းတချို့လုပ်ငန်းရှင်တွေကတော့ကိုစီမဝယ်ယူအားပေးသူတွေအပေါ်ထပ်ပြီးတော့ဈေးတင်ရောင်းဖို့ဝန်လေးနေကြပါတယ်အဲ့ဒီအထက်မှာကိုရှိသွေးလည်းပါပါတယ
်ဘေးသက်ဆိုရင်ကျွန်တော်ဆိုင်ဆောက်ကတော့ခုနကဘယ်လိုပြောမလဲတဘာမှဘလောက်မှ6ကျပ်လောက်ရှိမယ်6ကျပ်ခုနကျပ်လောက်ရှိမယ်အခုအချိန်ကျတော့ကျွန်တော်တို့15ကျပ်လောက်ပြီးဝယ်ရတယ်ဒါပေမဲ့ဈေးနှုန်းကျတော့ကျွန်တော်တက်လို့မရတော့ဈေးနှုန်းကတော့တက်လည်းဘယ်လိုပြောမလဲကျွန်တော်ကကျတော့လူများများယူရတယ်အဲ့တော့ဟိုဘယ်လိုပြောမလဲတရားဘူးရောင်းမယ်ဥမာတစ်ခုကို10ရောင်းမယ်ဆိုရင်လူ10ရောက်ပဲရမှာပေါ့နော်ကျွန်တော်ကကျတော့9ကျပ်နဲ့ပဲရောင်းတော့ဥမာ13ရောင်း12ရောင်းလောက်ရတယ်အဲ့ဒီကနေပြီးတော့အဲ့လိုမျိုးပေါ့နော်ဈေးနှုန်းတက်တာတော့ကျွန်တော်တို့တော့ဘယ်လိုပြောမလဲတိတ်တော့အမြတ်တော့မကြံဘူးပေါ့နော်စိုင်းလည်းမပိတ်ဘူးအလုပ်သမားလည်းမလျှော့ဘူ
းကိုဗစ်ကာယောဂါကာလအတွင်းဒီတန်ကိုအဆိုးရွားဆုံးခံရသူတွေလည်းနယူးယောက်ပြည်နယ်လည်းပါဝင်ပါတယ်အခုခါမှာတော့လူများပြားစီးထိုးပြီးတာကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့တာဆုံကြပါပြီအဲ့ဒီအချိန်ရောက်ပြီဆိုရင်တော့နေရာကောင်းလဲစိုက်ပျောင်းထားပြီးဖြစ်တဲ့အတွက်စရီ CM အတွက်အကောင်းဆုံးအချိန်ဖြစ်ဖို့သူကမျှော်လင့်နေပါတယ
်အခုလက်ရှိဖွင့်ထားတဲ့စိုင်းနေရာရဲ့နောက်ပြတဲ့တဲ့မှာ1မိနစ်ပဲလမ်းလျှောက်ရတယ်ဟိုဘက်ဝင်းဒီဘက်ဝင်းမလို့အဲ့ဒီအဲမှာလူ900လောက်လောက်တယ်အခုကဒီနေ့အချိန်မှာဆိုအဲ့ဒီ900လောက်က 30 လောက်အလုပ်ထဲမှာပြန်လာသေးတယ်သူတို့ပြောတာတော့အိမ်မှာပဲအလုပ်လုပ်ကြသေးတယ်ဒီတယ်ပေါ့နော်ကြည့်အဲ30လောက်ကလည်းကွန်ပျူတာသူတို့ကွန်ပျူတာစိုင်းရနေကွန်ပျူတာတွေတန်ရှင်းလုပ်တယ်ဒီ software update လုပ်တယ်အလားလောက်ပဲရှိတယ်30အဲ့ဒီအခုဒီစိုင်းဘေးကကုမ္ပဏီကအရင်တော့ဟိုကျွန်တော်စိုင်းသေးမှသူတို့လမ်းဆိုရင်အပြည့်ပဲလာကြတာအခုကဒီမှာလူမရှိတာခုနကပြော900လောက်က30ပဲရှိတယ်တချို့တော်တော်များများအိမ်မှာပဲလောက်ကြသေးတယ်လို့ပြောတယ်ဒီဒီလာတဲ့လူဟောင်းနေရပေါ့နော်သူတို့ဒီနောက်2လ3လဆိုတော့အကုန်လုံးဒီရုံးမှပြန်လာကြမယ်တဲ့အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ဆိုတော့ကျွန်တော်ဒီနေရာရွှေ့ပြစ်သွားတယ
်အမေရိကန်မှာငွေကြေးဖောင်းပွားမှုဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုရောက်နေတာပါကိုဗစ်ရောဂါကိုထိန်းချုပ်လာနိုင်နေတဲ့ကြားမှာပဲယူကရိန်းရုရှားစစ်ပွဲရဲ့ကြေရက်ကလည်းခံမှန်းလို့မရနိုင်တာကြောင့်ကုန်စည်နှုန်းတွေထပ်တက်လာမှာကိုစိုးရိမ်နေကြပါတယ်။နောက်ထပ်သာကုန်စည်နှုန်းတွေတက်လာမယ်ဆိုရင်တော့ဆိုင်းပါးရောင်းတဲ့ဈေးတွေလည်းလိုက်လျောညီထွေပြောင်းလဲဖို့စဉ်းစားနေကြောင်းကိုရွှေသေးကပြောပါတယ်
။သူတို့ဈေးကြီးလာရင်တော့ကျွန်တော်လည်းနည်းနည်းလေးတော့ကြည့်ပြီးဒီတက်ကြီးလာရင်တော့ဈေးနှုန်းနည်းနည်းလေးပြင်ရမယ်သဘောရှိတယ်။အခုကတော့ဘယ်လိုပြောလဲကိုဝင်ဝင်နဲ့ဒီကိုကွန်ဆူမာတွေလည်းအများကြီးမပြတ်လာနိုင်ကြရည်လေ။အဲ့တော့ညော့သွားတာတော့မရှိဘူး။အဲ့တော့ဈေးတက်လဲတချို့လူတွေကတော့သူတို့သဘောပေါက်ပါလေဈေးတက်မယ်ဆိုရင်လည်းသူတို့လည်းတခြားနေရာမှာလည်းဟိုစားတော့ဆိုင်မဟုတ်ဘဲတခြားနေရာတွေလည်းသူတို့ဝယ်နေရတာအလုံးသိကြတာပဲလေအဲ့တော့ကျွန်တော်ထင်တယ်ကျွန်တော်တို့နည်းနည်းလေးတစ်ကျပ်လောက်ထက်တင်ဒေါ်လာလောက်ထက်တင်လည်းသူတို့ဘာမှမပြောတော့ပါဘူးလို့ကျွန်တော်တော့အဲ့လိုပဲထင်တာပဲ
ဒီလိုချင်းတွေကြားမှာပဲချင်းစ်ကြာခက်ခက်ခဲခဲပြတ်တမ်းဖွင့်လိုက်ခဲ့တဲ့ Seri CM စားတော့ဆိုင်ရရှိရက်တီသွားနိုင်မှုလည်းသူကမျှော်လင့်နေပါတယ်ခင်ဗျာဖလော်ရီဒါပြည်နယ်ကပြည်ထောင်စုတရားသူကြီးကက်သရင်ကင်ဘောမစ်ဇဲလ်ကအများပြည်သူ့ကြောင့်ရင်တွင်နဲ့ခီးသွားရမှာနှာခေါင်းစီးမဖြစ်မနေတက်ရမယ်ဆိုတော့အမေရိကန်အစိုးရကထုတ်ပြန်ထားတဲ့အမိန့်ဟာဥပဒေနဲ့မကိုက်ညီဘူးဆိုပြီးတနင်္လာနေ့ကဆုံးဖြတ်လိုက်တာကြောင့်ခီးသွားသူတွေကြားမှာအတော်လေးကြက်ရက်ခဲ့ပါတယ်ဒီအမိန့်ဟာအထူးသဖြင့်လေကြောင်းလိုင်းနဲ့ Amtrak မြေသားနဲ့ခီးသွားသူတွေပေါ်တက်ရမှုရှိတာပါအင်ကာနေကဝါရှင်တန် DC ရော်နယ်ရေဂန်လေစိတ်မှာခီးသွားသူအများစုကတော့နှာခေါင်းစီးတွေတက်ထားတာကိုတွေ့ရပါတယ်ဓာတ်ပုံဆရာခီးသွားရောဘတ်ဂီတာက
I think the people who say
သူတို့ခွင့်ရေးချိုးဖောက်ခံရတယ်လို့ပြောနေတဲ့သူတွေအနေနဲ့သူတို့ဘဝဆုံးသက်ခြင်းဒီလိုလုပ်နိုင်တဲ့ခွင့်လန်းလဲရှိတယ်လို့ထင်ပါတယ်ကျွန်တော်ကတော့သူတို့လိုလို့မှမဟုတ်ပါဘူ
းတရားသူကြီးရဲ့ဆုံးဖြတ်ချက်ကြီးညာပြီး American United Delta တို့လိုအ धिक လေကြောင်းလိုင်းတွေအပြင် Amtrak မြန်မာလိုင်းကသူတို့ထုတ်ပြန်ထားတဲ့နှာခေါင်းစည်းတက်ရမယ့်စီးမင်းတွေကိုချက်ချင်းပယ်ဖျက်လိုက်ပါတယ်ဒီအချိန်ကိုစောင့်နေကြတာလို့ခီးသွား Kristen Johnson ကပြောပါတယ်
Very happy to know her.
နှာခေါင်းစီးတက်စရာမလိုတော့ဘူးဆိုတော့အရင်ကြော်ပါတယ်။အားလုံးနှာခေါင်းစီးတက်ရမယ်ဆိုရဲစိတ်ဖြစ်စီးမှုမျိုးရှိဖို့မလိုတော့ပါဘူး
။ American CDC ကျန်းမာရေးအာဏာပိုင်တွေကမေလ3ရက်နေ့အထိနှာခေါင်းစီးတက်ဖို့ထပ်မံတက်တန်းတိုးထားပါတယ်။ COVID ရောဂါကူးစက်မှုအနေအထားကိုတေချာချင့်ချိန်သုံးသပ်နေချိန်မှာလေယာဉ်ကြီးအထားတက်ဆီ၊ကားဂိတ်၊လေဆိပ်လိုနေရာတွေမှာဝါနှာခေါင်းစီးတက်ဖို့မြင့်ချထားတာပါ။ကျန်းမာရေးအသိဉာဏ်ကျွေးရမယ်လို့ Florida ကိုပြန်မဲ့ခီးသွာ Polly Rivers ကပြောပါတယ်။
I don't have a problem with it.
ကျမရေရှူတော့ကနေဘေးရန်ရဲ့ကင်းလို့နှာခေါင်းစီးတက်ရတာဆိုတော့ကျမအတွက်ပါခက်ခဲမှမရှိပါဘူး
။ဆလီလာတာကျင်သုံးခဲ့တဲ့အစိုးရရဲ့နှာခေါင်းစီးတက်ရမယ်ဆိုတဲ့မူဝါဒကိုလုပ်ငန်းရှင်တွေနဲ့ Republican လွတ်တော်အမတ်တွေကလုံးဝပယ်ဖျက်ဖို့လိုလားနေတာပါ။လွန်ခဲ့တဲ့နှစ်ကတည်းက Florida ပြည်နယ် Tampa မြို့မှာကျမရေနဲ့ပတ်သက်ပြီးတော့စိတ်ကြိုက်ရွေးချယ်နိုင်ခွင့်ကာကွယ်ရေးအဖွဲ့ကနေပြီး American အစိုးရကိုတရားစွဲထားခဲ့ရတာကနေသမ္မတဟောင်း Donald Trump ခံထားခဲ့တဲ့ပြည်ထောင်စုတရားသူကြီး Catherine Kimball Mizzou ကအခုလိုဆုံးဖြတ်ခဲ့တာပါအမေရိကမှာလူသန်းချီနီးပါးတည်ဆုံးခဲ့တဲ့ကိုဗစ်ရောဂါကိုထင်ကျုပ်ဖို့အမေရိကန်အစိုးရကတော့နီလန်ပေါင်းစုံနဲ့ကြိုးစားနေတာဖြစ်ပြီးဖလော်ရီဒါတရားသူကြီးရဲ့ဒီဆုံးဖြတ်ချက်ကိုပြန်အယူခံဝင်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကွမ်အောင်တစ်ဆက်ပေးနေတဲ့သုတဆုံးလေအမေရိကန်တခွင်ကဏ္ဍအပြီးမှာတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့အမည်ပညာကဏ္ဍပါနှစ်နှစ်ကျော်တည်းရောက်လာပြီဖြစ်တဲ့ကိုဗစ်ကပ်ရောဂါရဲ့နောက်ဆုံးအခြေအနေတွေကိုအနုစည်းဝဗေဒပညာရှင်ဒေါက်ခင်စာဝင်ပြေကိုမေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကတင်ပြချပါတယ်ကိုဗစ်ကရောဂါဖြစ်ပေါ်တာနှစ်နှစ်ကျော်လာပါပြီအခုချိန်ထိအန္တရာယ်အရှိန်မတည်သေးတဲ့ကိုဗစ်ပိုးနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုအနုဇီဝဗေဒပညာရှင်ဒေါက်တာဇာဝင်းပြေကပြောပြပေးမှာပ
ါဆလီယန်ရဲ့ WHO ကထုတ်ပြန်တဲ့အရာဆိုရင်ဒီကမ္ဘာလုံးအတိုင်းအတာနဲ့အာကိုဗစ် confirm case ကသန်း900ကျော်ရှိပါတယ်ကိုဗစ်ရောဂါနဲ့ဆက်ဆက်ပြီးသေဆုံးမှုက6သန်းကျော်ရှိတယ်ပေါ့ကိုဗစ်ဗက်ဆင်းကိုထိုးထားပြီးသားတဲ့လူကတော့သန်း1000ကျော်ရှိတယ်ပေါ့ နောက်တစ်ခု WHO ကနေသူတို့ဒီ14ရက်နေမတိုင်ခင်24နာရီအတွင်းသက်တွေ့ရှိတဲ့ case မှာ 9,400 ကျော်ရှိနေသေးတယ်ဆိုတဲ့အခါကျတော့ဒီ COVID ကသေဆုံးမှုသာသူတို့ရောကြနေတယ်ပြောနေပေမဲ့ကူးစက်နေတဲ့ဟာတွေကတော့ရှိနေသေးတယ်ဆိုတဲ့ဟာကိုတော့တွေ့ရနိုင်ပါတယ်ရှင်ဟုတ
်ဒီ COVID-19 ပိုးတွေနဲ့ပတ်သက်ပြီးတော့ဒီဝူဟန်မှာစတွေ့တာနဲ့စပြီးတော့အခုလက်ရှိချိန်ကြီးနော်ပိုးပေါင်းဘယ်လောက်ရှိလဲနည်းနည်းရှင်းပြပေး
ဟုတ်ကဲ့ဟုတ်အမျိုးကွဲတွေကတော့အများကြီးရှိတာနေကျွန်တော်ပို့ပြီးတော့ရှင်းအောင်လို့ variant of concern ဆိုတာဆိုရင်ပေါ်ရအထိဖြစ်လာတဲ့ variant တွေကိုပဲကျွန်တော်ဟိုပြောသွားမယ်ပေါ့နော်ဝူဟန်နေစပြီးတော့ကွဲလာတာသူကဒါမူရင်းပေါ့ဝူဟန် wild type ဆိုပြီးတော့ယူဆမယ်ဆိုလို့ရှိရင်ဝူဟန်နေကူးသွားတယ်ပထမဆုံးကွဲသွားတဲ့ဟာကD614G အဲ့ဒါကသူပထမဆုံးမြူဟိုစမြူတန်စဖြစ်တယ်။အဲ့ကနေပြီးတော့မှတခါ alpha beta gamma ဆိုပြီးတော့မြူတန်သုံးခုဖြစ်တယ်။ alpha က United Kingdom မှာစပြီးတော့တွေ့ရှိတယ်။တွေ့ရှိတဲ့အချိန်တွေကဒီဇင်ဘာ2020ရနေပြီးတော့စတွေ့တယ်။အဲ့ဒီအချိန်နောက်အတွင်းမှာပဲနောက်တစ်နေရာမှာတွေ့ပြိုင်နာထဲတွေ့တာပေါ့။ UK မှာ alpha တွေ့တဲ့အချိန်မှာ South Africa မှာ beta တွေ့တယ်။ဒါတော့ပြိုင်နာထဲဒီဇင်ဘာ2020မှာသူတို့စတွေ့တယ်။အဲ့ဒီကနေ January 2021ကိုရောက်တဲ့အချိန်မှာကာမာမြူတန်ကို present မှာတွေ့ရတယ်။အဲဒီကပြီးသွားတော့မှဒါ2021ထဲရောက်လာတယ်ပေါ့။မေမှာသူ Delta ကိုစတွေ့တယ်။ Delta ကိုစတွေ့တာအိန္ဒိယမှာစတွေ့တာ။အဲဒီအချိန်မှာအိန္ဒိယမှာလူတွေအများကြီးကူးကြရတယ်ကြရတယ်ဆိုတာအဲဒီကနေ Delta မျိုးကထွက်လာတယ်။အခုနောက်ဆုံးတွေ့တဲ့ Omicron ကကြတော့2021 November မှာသူတို့စပြီးတော့တွေ့တယ်။တွေ့တဲ့ဟာကသူကဒီတနေရာထဲမှာမဟုတ်ဘူးနေရာမျိုးစုံမှာတပြိုင်တည်းစတွေ့ရတဲ့ကြောင့်မို့ဘယ်နေရာဆိုပြီးတော့တတ်မှတ်လို့မရဘူးပေါ့
။အခုလောလောဆယ်ဒီ Omicron နဲ့ပတ်သက်ပြီးတော့ပေါ့နော်မျိုးကွဲတွေအများကြီးထွက်နေတယ်လို့ပြောတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းပြောပြပ
ါဟုတ်ကဲ့ဟုတ် Omicron ကအခုလောလောဆယ်ကျွန်တော်တို့နောက်ဆုံးနာမည်ထွက်ခဲ့တဲ့ mutant က BA2 ပေါ့ BA2 ကဘာလို့ BA2 ဆိုပြီးဖြစ်လဲဆိုတော့ Omicron သူ့ရဲ့မိသားစုတစ်ခုလုံးအတွက် BA မိသားစုဆိုပြီးတော့သူ family ဆိုပြီးပြောတယ်အဲဒီမှာ BA မှာ 1 2 3 4 ဆိုပြီးအဲ့လိုမျိုးကွဲသွားတာပေါ့နော်အဲ့မှာ BA1 ကသူကဒီ variant of concern ဖြစ်လာတဲ့အချိန်မှာသူ့ကို BA1 ဆိုပြီးမခေါ်တော့ဘဲနဲ့ Omicron ဆိုပြီးတော့ခေါ်လိုက်တယ်ခေါ်သားပြီးတော့အခုဒီ same family ပဲဒါပေမဲ့သူကဟိုဝင်းကွဲလိုမျိုးပြောရမှာပေါ့နော်တော်တဲ့ခါကျအဲ့ဒီကနေနောက်တစ်ခုထွက်တဲ့ BA2 ဆိုတဲ့ဟာသူတို့ထွက်နေတယ် BA1 နဲ့ BA2 မှာဘာကွာသွားလဲဆိုရင် BA2 က BA1 နဲ့ပိုပြီးတော့ကူးမြန်တယ်ဒါပေမဲ့သိဆုံးမှုများသလားရောဂါပိုပြင်းထန်စေသလားပေါ့ pathogenic city အဲ့ဒီဟာတကူတော့သူတို့ပြောလို့မရဘူးကူးမြန်တယ် transmission အရာကတော့ BA2 ကပိုပြီးတော့ကူးမြန်တယ်ပိုဆိုးမှမဆိုးမှဆိုတဲ့ဟာတော့သူတို့မပြောနိုင်သေးဘူ
းအခုတွေ့ခဲ့တဲ့ဒီ alpha beta gamma ဒီမျိုးတွေသူတို့နာမည်တွေပေးထားတယ်ပေါ့နော်ဒီ omicron ကအနောက်ဆုံးပေါ့နော်စတွေ့တာကနေပြီးတော့ဒီကလေးချွာနဲ့သူတို့နာမည်ပေးထားတဲ့ဟာမှာဘယ်ပိုးကအဆိုးဝါးဆုံ
းအဆိုးဝါးဆုံးဆိုပြီးပြောရမယ်ဆိုရင်တော့သူတို့ဒီ April လထုတ်တဲ့ဒီရုပ်မယ်လို့ဆိုရင်ထုတ်ပြန်တဲ့အရာဆိုရင် Delta ကအပြင်းထန်ဆုံးပဲဖြစ်ခဲ့ပြီးတဲ့ new tag နေထဲမှာအကုန်လုံးက Delta အပြင်းထန်ဆုံးပဲ Wuhan original wild type ကနေစလာတယ်ဒီ614 G ပြီးတော့ရင် alpha beta gamma ပြီးတော့ရင် Delta အအများဆုံးဖြစ်ပြီးတော့အပေဆုံးဖြစ်တယ်ဆိုတော့ခါကျ transmission အရာလဲ delta အပြင်းဆုံးဖြစ်တယ်သိဆုံးမှုအရာလဲ delta အပြင်းဆုံးဖြစ်တယ် delta ပြီးသွားတဲ့အချိန်မှာ transmission အရာက omicron နဲ့ omicron BA1 BA2 ဆက်ပြီးတော့မြန်သွားတယ်ဒါပေမဲ့ pathogenic city အရာကတော့ delta အပြင်းဆုံးဖြစ်နေတော့မှာပေါ့
ဆိုတော့မြန်မာနိုင်ငံမှာရောဘယ်ပိုးကတည်ပြောက်အများဆုံးအနေနဲ့ရောဘယ်လိုရှင်းပြောလို့ရ
မြန်မာနိုင်ငံမှာအသေးကအများဆုံးကတော့ဒီကမ္ဘာလုံးနဲ့တပြေးညီပဲ Delta ကအများဆုံးဖြစ်ခဲ့တယ်ပြီးတော့ပြောလို့ရတယ်ပေါ့နော် Virus ဒီမေလလောက်မှာသူက variant of concern ဆဖြစ်တယ်ဆိုမေ June July August အချိန်နောက်တော့ဆိုလို့ရှိရင်မြန်မာနိုင်ငံမှာဆေးရုံမပိုနိုင်တာတွေလူနာတွေအိမ်ထဲမှာပဲဆုံးလို့အလောင်းမကောက်နိုင်တဲ့ဟာတွေတော်တော်ဆူဆူရရဖြစ်ခဲ့တဲ့ဟာတွေတုတ်တမမီးမရှို့နိုင်တဲ့အလောင်းတွေပုံနေတဲ့အားတို့ပါတော့အဲ့ဒါမျိုးတွေကဒီပြီးခဲ့တဲ့နှစ် July August မှာဖြစ်ခဲ့တာအဲ့ဒီကနေအခုအချိန်မှာဆို Omicron ကကူးတယ်ရှိနေပေမဲ့ပေပြောက်ကအဲ့လောက်ကြီးမများတော့ဘူးဆိုတဲ့ဟာတော့မြင်ရပါတယ်ဟုတ
်အခုနောက်ဆုံးပေါ့နော်ဒီသူတေသနာလုပ်နေတဲ့ဆေးတွေရောအခုထွက်နေတဲ့ဆေးတွေရောပေါ့နော်ကာဝယ်ဆေးနဲ့ကုသဆေးတွေဒါနဲ့ပတ်သက်ပြီးတော့နောက်ဆုံးအချက်လေးပြောပြပေးပါ
ဟုတ်ကဲ့ဟုတ်ကုသဆေးမှာတော့ဒီ Pfizer ထုတ်တဲ့ဟာ Merck ထုတ်တဲ့ဟာကုသဆေးထွက်တယ်ဒါကတောက်ဆေးပေါ့ ဟာထိုးစေးရတော့ random severe ဆိုရဲဟာထွက်တယ်ဒီကာကွယ်ဆေးမထွက်ခင်တည်းကအဲ့ဒီဒီထိုးစေးရထွက်တယ်အသစ်ထွက်တဲ့ vaccine တော့ April 16ရက်နေ့ထုတ်ပြန်တဲ့အရာပေါ့နော် Omicron ကိုပဲပြီးတဲ့ဒီရွယ်ပြီးတော့ထုတ်ထားတယ် Sinopharm ကကာကွယ်ဆေးထွက်တယ်ထုတ်ပုံထုတ်နေရကြတော့ဒီ mRNA မဟုတ်ဘူးသူကဒီ virus အသေးကောင်လူထဲထိုးထည့်ပြီးတယ်ဆိုတော့ဒါ conventional နည်းအရာပဲပေါ့ဟိုပုံမှန်အရင်တော့ကာကွယ်ဆေးအဟောင်းတွေကိုထုတ်တဲ့ပုံစံမျိုးတိုင်းပဲသူထုတ်တယ်နောက်ဆုံး clinical trial တွေကိုသူတို့ရောက်နေပြီတခြား vaccine နဲ့ပတ်သက်ပြီးတော့ဟိုဟာကကြတော့ဒီ April 14ရက်နေ့ထုတ်ပြန်တဲ့ဒီ CNN ကပဲထုတ်ပြန်တဲ့ news အရာဆိုရင် Sinovac ထိုးတဲ့လူတွေနဲ့ဒီ Pfizer ထိုးတဲ့လူတွေနဲ့ကိုရှင်ကြည့်မယ်ဆိုလို့ရှိရင် COVID နဲ့ပတ်သက်ပြီးတော့ဆိုးရွားတဲ့ရောဂါလက္ခဏာပြတဲ့ဟာကဒီ Sinovac ထိုးခံရတဲ့လူတွေမှာမားစပူပြီးတော့များတယ်ပေါ့ mRNA vaccine တွေကတော်တော်များများအားဖြင့်ကိုရာခိုင်နှုန်း90ကျော်လောက်လူတွေကိုပြင်းထန် COVID ရောဂါကာကွယ်ပေးတယ်ပေါ့အခုတော့လောဆယ်အခြေအနေကတော့အဲ့လိုမျိုးရှိပါတယ်ရှင်
ဆိုတော့ covid နဲ့ဒီလိုမျိုးတောက်ကွေးလိုမျိုးပဲပေါ့နော်ရှင်တွဲပြီးနေနေဆိုရင်ဘယ်လိုနေပြန်လဲ
ညနာစီနှာခေါင်းစီးတွေကိုသူတို့မတက်မနေရဟိုလောတွေသူတို့ပြန်ပြီးရုပ်နေကြတယ်ခရီးတွေပါရလဲအကုန်လုံးပြန်ပြီးသွားနေကြတယ်လူကိုကန့်သက်တယ်ဆိုတဲ့ဟာတွေလည်းအကုန်လုံးပြန်ပြီးဖြေလျှော့ပြီးနေကြတယ်ပေါ့နော်ဘူးတွေဘယ်လိုပဲပြန်ပြောင်းကိုယ့်ဘက်ကတော့အများတန်းသတိလေးနဲ့ထားအပြင်သွားရဆိုလို့ရှိရင်လည်းအချိန်မှန်ပေါ့နော်ဟိုတော့နိုင်ချားတဲ့ခါလောက်လက်သွားစီစီပြီးနောက်သူများရင်လည်းရောနေနေရင်းနေနေမနေနဲ့အောင်ဘာလဲဆိုတော့ဒီဟာကအခုဒါကဘာကတ်ရောကတော့ဖြစ်နေတော့မယ်ဆိုတဲ့ဟာကိုတော့လက်ခံထားရမယ်ပေါ့နော
်ဒေါက်ချင်ဆန်ဝင်းပြည့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိတ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လင်းပေးလိုက်တာပါရှင်။သောတာရှင်များရှင် FOA ကထုတ်လင်းပေးနေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို FOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့တိုင်းရိုင်းနာဆင်ရန်ဆိုတဲ့အောက်မှာနိုင်စင် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးပါအောင်ရှင်။
ရုရှားအနေနဲ့ယူကရိန်းရဲ့တောင်ပိုင်းနဲ့ဆေးပိုင်းနယ်တွေအကုန်လုံးကိုသိမ်းယူဖို့ရည်ရွယ်ချက်ရှိတယ်လို့ရုရှားရဲ့ဗဟိုစီရေးဒေသဒုတိယတပ်မှူးဗိုလ်ချုပ်ကြီးရူစတန်မီနီခော့ဖ်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်ရုရှားသိမ်းယူထားတဲ့ခရိုင်းမီးယားနဲ့ဆက်သွယ်မိဖို့ယူကရိန်းအရှေ့ဘက်ဒုံဘက်ဒေသတစ်ခုလုံးကိုသိမ်းယူဖို့နဲ့တောင်ပိုင်းတစ်ခုလုံးကိုသိမ်းပြီးအနောက်ဘက်ရုရှားသိမ်းပိုက်ထားတဲ့ခွတ်တက်ဒေသမိုလ်ဒိုဗာအထိအနောက်ဘက်ကိုရောက်နိုင်သမျှရောက်အောင်တိမ့်ပိုက်ဖို့ရုရှားအစိုးရအနေနဲ့ရည်ရွယ်ချက်ရှိတယ်လို့ဗိုလ်ချုပ်ကြီးမီနီခော့ဖ်ကပြောဆိုတာကိုရုရှားအစိုးရပိုင်းသတင်းဌာနကဖော်ပြခဲ့ပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီရိုဂူတာရက်စ်ဟာလာမယ့်အင်္ဂါနေ့ဧပြီလ26ရက်နေ့မှာရုရှားနိုင်ငံကိုသွားရောက်ပြီးယူကရိန်းစစ်ပွဲငြိမ်းချမ်းရေးအတွက်သမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အထွေထွေမှုချုပ်ရဲ့လက်ထောက်ပြောရေးဆိုခွင့်ရှိသူအီရီကာနီကိုကတောက်တာနေမှာပြောဆိုခဲ့ပါတယ်။ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနျူကလ িয়ার လက်နက်အသုံးပြုလာခဲ့မယ်ဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ဒုတိယနိုင်ငံသားဝန်ကြီးဝင်ဒီရှာမန်ကတောက်တာနေမှာသတိပေးပြောဆိုလိုက်ပါတယ်။ရုရှားနဲ့ဂျပန်အကြားညှင်းပွားနေတဲ့ဂျပန်မြောက်ပိုင်းကျွန်းလေးကျွန်းကိုရုရှားကတရားမဝင်သိမ်းယူထားတာဖြစ်တယ်လို့တောက်တာနေတုန်းကထုတ်ပြန်တဲ့ဂျပန်နိုင်ငံသားဝန်ကြီးဌာနနှစ်ပတ်လည်အစည်းအဝေးခန်းစားမှာပြင်းပြင်းထန်ထန်ရေးသားဖော်ပြလိုက်ပါတယ
်။တရင်ချင်းချက်ကိုကိုစောမိုးကျော်ကတင်ပြပေးတော်ရပါရှင်။ဒီကနေ့မနက်ဖက်နိုင်ငံတကာအစီအစဉ်ထုတ်လို့ရင်းမှုကတော့ရဲမွန်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ဂျီမီကုတ်နဲ့ဇူဘဲအယ်တယစ်တို့ဖြစ်ပါတယ်။ဒီကနေ့ညဖက်9:00နာရီနဲ့10:00ထိအစီအစဉ်တွေကတော့လိုင်းတိုမီတာ1925 30နဲ့လိုင်းလာမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကျန်းမာရှင်လာပါစေရှင်။ကျမနားလာပါ။
This program has come to you from the Voice of America, Washington.